Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2018ခုနှစ်ဖေဖော်ဝါရီမတ်လ4ရက်တနင်္ဂနွေနေ့မနက်ခင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ32 40 48အပြင် VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါရှင်။ကျွန်မခွန်ညိုပါအခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖက်သတင်းတွေကိုနောက်လောက်နဲ့ကျွန်တော်ကြိုကြိုသိမ်းပြပြမှာပါ။စီးရီးယားနောက်မြောက်ပိုင်းမှာတူရကီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်စီးရီးယားဆွေရလူလာတဲ့နေကင်36ဦးထဲမှာလည်းတည်ဆုံသွားပါတယ်။အမေရိကန်တောင်ကိုရီးယားပူးတဲ့စီးရီးလေကြောင်းရဲ့လက်တုံပြမယ်လို့မြောက်ကိုရီးယားကချင်းချောက်လိုက်ပါတယ်။အိန္ဒိယကလက်ခံပြီးလုံမဲ့ရေတပ်စီးရီးလေကြောင်းမှုမှာမြန်မာနိုင်ငံလည်းပါဝင်မှုရှိပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။အခုမနက်ခင်းနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးထိုင်းဆွေရကပြတ်ထန်လိုက်တဲ့အိမ်အကူအလုပ်သမားတွေကိုအကာအကွယ်ပေးရေးဆိုင်ရာဥပဒေသစ်ထဲမှာအသက်မပြည့်သူတွေကိုမခိုင်းစေဖို့အပါအဝင်တပတ်မှနာခွင့်တရပေးဖို့တစ်နှစ်မှအားလိုက်ရ30ပေးဖို့ဆိုတဲ့အချက်တွေပါဝင်ပါတယ
်။ဒီရဲ့ဝိုင်းပါပါတယ်အဲ့လိုမျိုးလေးဒါကတော့ကိုယ်ကအားထိတ်ခဲ့တဲ့လူတွေအတွက်ဆိုရင်အရေးအစီအစီမှအန္တရာယ်ရှိတယ်။
ထိုင်းနိုင်ငံကအိထိုင်းနိုင်ငံမှာအိအကူအမျိုးသမီးအလုသမားရဲ့ပြောပြချက်နဲ့အတူနားဆင်ရမှာပါ။နိုင်ငံသားတွေအကျိုးခံစားခွင့်ရပြီးတိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးကွန်ထရိုးလုပ်ငန်းမှာယင်းနှီးမြှုပ်နှံမှုအကြောင်းဥအောင်ခင်ရဲ့မြန်မာရေးတုံ့တက်ချက်နဲ့အီဒီယန်အုံတွေတင်ပေးနေတဲ့ဒေါ်လာလတန်ရဲ့အင်္ဂလိပ်သင်ခန်းစာကိုလည်းလေ့လာနိုင်ပါတယ်။ဒုတိယပိုင်းအစီအစဉ်မှာတော့စနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုပြန်ပြီးတော့ထုတ်လွှင့်ပေးမှာပါရှင်။အခုရင်ဆုံးတော့မတ်လ4ရက်နေ့တနင်္ဂနွေနေ့မနက်ခင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကပြောပြပေးကြပါမယ်ရှင
်။စီးရီးယားနိုင်ငံတော်မြောက်ပိုင်းဂါရစ်နေမီအဖရင်ကစီးရီးယားဆွေးရလူလာတဲ့တပ်ဖွဲ့တွေကိုတူရကီစစ်လေယာဉ်တွေကစနေနေ့မှာတိုက်ခိုက်တာကြောင့်လက်နက်ကိုင်36ဦးထဲမှလည်းတည်ဆုံသွားတယ်လို့ဆီးရီးယားလူခွင့်ရေးအခြေအနေစောင့်ကြည့်လေ့လာရေးအဖွဲ့ကပြောပါတယ်။ဒီကြောင့်တိုက်ခတ်မှုဖြစ်တဲ့အကြောင်းဆီးရီးယားဒီမိုကရက်တစ်အဖွဲ့ SDF ကထုတ်ပြန်ချက်တစ်ခုမှအတည်ပြုပြောဆိုထားပေမဲ့တည်ဆုံသူကြီးတွေဒါမှမဟုတ်တိုက်ခိုက်တဲ့နေရာကိုဖော်ပြမထားပါဘူး။ SDF တပ်ဖွဲ့ဟာ Gardish Ludu Kagwe တပ် YPG ဦးဆောင်တဲ့လက်နက်ကိုင်ညွန်ပေါင်းအဖွဲ့တစ်ဖွဲ့ဖြစ်ပါတယ်။အခုတိုက်ခတ်မှုဟာဆီးရီးယားဆွေးရလူလာတဲ့တပ်ဖွဲ့တွေပေါ်48နာရီတောင်မရှိတဲ့အချိန်တွင်၃ကြိမ်မြောက်တိုက်ခတ်မှုဖြစ်တယ်လို့ပြည်တွင်ခြေဆိုင်လူခွင့်ရေးအဖွဲ့ကပြောပါတယ်။ကတ်လနဲ့ကန်တွေကအကူအညီပေးဖို့ပန်ကြားခဲ့ပြီးတဲ့နောက်ဆီးရီးယားဆွေးရလူလာတဲ့တပ်ဖွဲ့တွေက YPG ဘက်ကိုပန်ပိုးဖို့ Afrin ဒေသကိုပြီးခဲ့တဲ့တရင်ဘက်ကရောက်သွားတာပါ။တူရကီဦးဆောင်တဲ့တိုက်ခိုက်လက်နက်ကန်တွေ Afrin ကိုဇန်နဝါရီလ20ရက်နေ့မှာစပြီးထိုးစစ်ဆင်တိုက်ခိုက်ခဲ့ကတဖြည်းဖြည်းချင်းအသာစီးရလာနေပါတယ်။ Afrin နောက်မြောက်ပိုင်းကရာဂျူးမြို့ကိုစနေနေ့မှာသိမ်းပိုက်ပြီးတဲ့နောက်တူရကီဦးဆောင်တဲ့တပ်ဖွဲ့တွေက Afrin ဒေသရဲ့20ရာခိုင်နှုန်းကျော်ကိုထိန်းချုပ်ထားပြီးလို့လူခွင့်ရေးအဖွဲ့ကပြောပါတယ်။YPG ဘက်ကကာဒစ္စတန်လူသမားပါတီ PKK ရဲ့အကြမ်းဖက်ဝါဒီအဖွဲ့ခွဲဖြစ်တူရကီကသတ်မှတ်ထားပါတယ
်။အမေရိကန်ပြည်ထောင်စုကိုတင်ပေါ်လာတဲ့တမ္မနီနဲ့အလူမီနီယံတွင်းကုန်တွေအပေါ်အခွန်တွေတိုးမြှင့်သတ်မှတ်မယ်ဆိုတဲ့အစီအစဉ်ကိုဥရောပတမ္မကဖက်ကဆန့်ကျင်ဆောင်ရွက်မှုတွေလုပ်မယ်ဆိုရင်ဥရောပထုံမော်ဒဂါရီကိုအခွန်ကောက်ခံမယ်လို့သမ္မတဒိုနယ်ထရမ့်ကပြောဆိုလိုက်ပါတယ်။လာမယ့်သတင်းပတ်ကစလို့တမ္မနီနဲ့အလူမီနီယံတွင်းကုန်တွေအပေါ်အခွန်တိုးမြှင့်ကောက်ခံမယ်ဆိုတဲ့သမ္မတထရမ့်ရဲ့ကြေညာချက်ကိုလက်တော့ပြန်ဆောင်ရွက်သွားမယ်လို့ဥရောပတမ္မကဖက်ကကတိပြုပြောဆိုထားတာပါ။ဥရောပမှာရှိတဲ့ American Company တွေပေါ်ချမှတ်ထားပြီးဖြစ်တဲ့မြန်မာရဲ့အခွန်အတုတ်တွေနဲ့ကန့်သတ်ချက်တွေကို EU ဘက်ကထပ်ပြီးတော့တိုးမြှင့်သတ်မှတ်ဖို့ဆန္ဒရှိတယ်ဆိုရင် American ပြည်ထောင်စုရဲကိုလွတ်လွတ်လပ်လပ်ဝင်ရောက်နေတဲ့ဥရောပထုတ်ကားတွေကိုအခွန်ကောက်ခံရလိမ့်မယ်လို့သမ္မတထရမ့်က Twitter မှာရေးသားခဲ့တာပါ American ထုတ်ကားတွေကိုဥရောပမှာရောင်းချလို့မဖြစ်နိုင်အောင်လုပ်တဲ့လုပ်ရဖြစ်ပြီးတော့အကုန်လုံးရေးဆိုင်ရာကြီးမားတဲ့မမျှတမ်းမှုဖြစ်တယ်လို့လည်းသမ္မတထရမ့်ကပြောပါတယ်ဒါအပြင်အရင်ဆိုရလက်ထက်ကတိတ်ကိုညံဖြစ်တဲ့ကုန်သွယ်ရေးသဘောတူညီမှုတွေကိုရယူခဲ့တယ်လို့ရှုံချပြောဆိုလိုက်တယ်လို့ American ကောင်ဆောင်တွေကိုအခြားနိုင်ငံတွေကပြည့်ရည်ပြူနေကြတယ်လို့လည်း Trump ကပြောဆိုသွားပါတယ်
။ American နဲ့တောင်ကိုရီးယားတို့နောက်လာမှစီးရီးလေ့ကျင့်မှုလုပ်မယ်ဆိုရင်တုံ့ပြန်မယ်လို့မြောက်ကိုရီးယားကစနေနေ့မှာတတိပေးလိုက်ပါတယ်။ဒီကိစ္စဟာကိုရီးယားနဲ့နိုင်ငံများဆက်ဆံရေးမကြသေးခင်ကပဲပြည်လည်လာတာကိုထိခိုက်စေလိမ့်မယ်လို့လည်းဆိုပါတယ်။တောင်ကိုရီးယားကအင်ရှင်ဖြစ်လက်ခံကျင်းပတဲ့ဆောင်းရာသီအိုလံပစ်အားကစားပွဲကာလတွင်ရွှေ့ဆိုင်ထားတဲ့စီးရီးလေ့ကျင့်မှုကိုမလကုံဒါမှမဟုတ်AB လာဆန်းမှာဆောက်လုပ်ဖို့ရှိပြီးဒါဟာကိုရီးယားနိုင်ငံသားပြည်လည်စဆက်ဆံရေးကိုစမ်းသပ်မဲ့ကိစ္စတစ်ခုဖြစ်လာမှာပါ။ဘူးတွဲစီရေးလေ့ကျင့်မှုကို AB လာဆန်းဘက်မှလုပ်ဖို့သတ်မှတ်ထားတယ်လို့တောင်ကိုရီးယားသမ္မတရဲ့လူညိုရင်းဆိုင်ရာအကြံပေးပုဂ္ဂိုလ်တူကိုကိုးကားပြီးတောင်ကိုရီးယားခြေဆိုင်ယွန်ဟပ်သတင်းဌာနကပြောပါရယ်။ကိုရီးယားဒီမိုကရက်တစ်ပြည်သူ့သမ္မတနိုင်ငံ DPRK လို့တရားဝင်ခေါ်ဆိုတဲ့မြောက်ကိုရီးယားဘက်ကတော့ဒီစီရေးလေ့ကျင့်မှုတွေကိုချိန်ချောင်းမှုတစ်ခုအဖြစ်တက်ကတလဲလဲပြောထားတာပါ။ DPRK အပေါ်ပိတ်ဆို့မှုတွေဆက်ချမှတ်ထားချိန်မှာပူးတွဲစီရေးလေ့ကျင့်မှုကိုအမေရိကန်ကလှုပ်လာမယ်ဆိုရင် DPRK အနေနဲ့ကိုနီးကိုဟန်နဲ့အမေရိကန်ကိုတုံ့ပြန်သွားမှာဖြစ်တယ်။ဖြစ်ပေါ်လာတဲ့အကျိုးဆက်တွေအားလုံးကိုအမေရိကန်ကလုံးဝတာဝန်ယူရမှာဖြစ်တယ်လို့မြောက်ကိုရီးယားဆွေးနွေးအဖွဲ့ KCNA သတင်းဌာနမှဖော်ပြထားတဲ့စောင်းမားတစ်ပုဒ်မှာရေးထားပါဗျ
။ အနောက်အာဖရိကတိုက်ကဘာကီနာဖာဆိုနိုင်ငံမြို့တော်ဝါကာဒူဂူမှာရှိတဲ့ပြည်နယ်တန်ရုံယဉ်ကျေးမှုဌာနနဲ့စစ်ဌာနချုပ်တို့တက်ခတ်ခံရပြီးတဲ့နောက်တနေ့မှာပဲစစ်တပ်နဲ့ပုံမပူပေါင်းဆောင်ရွက်ကြဖို့တမရရော့ချ်ခိုဘရီကလူလူကိုတိုက်တွန်းလိုက်ပါတယ်။အကြံဖက်မှုကိုအတူတူပူပေါင်းတိုက်ဖြစ်တဲ့နေရာမှာတိုင်းပြည်ရဲ့ကာကွယ်ရေးနဲ့လုံခြုံရေးတပ်တွေနဲ့ပုံမပူပေါင်းဆောင်ရွက်ကြဖို့အားပေးတိုက်တွန်းကြောင်းနိုင်ငံပိုင်းရုပ်မြင်သံကြားကတဆင့်ပြောဆိုသွားတာပါ။ပြည်နယ်တန်ရုံယဉ်ကျေးမှုဌာနနဲ့စစ်ဌာနချုပ်ကိုစနေနေ့ကတပြိုင်တည်းဝင်ရောက်တိုက်ခတ်သွားသူတို့ရဲ့တင်လုံစာတွေကိုအနာပိုင်းတို့ကဆက်လက်ရှာဖွေနေပါတယ်။ဒီတိုက်ခတ်တဲ့အချင်းဟာဂျီဟတ်စန့်ကျင်ရေးတပ်ဖွဲ့တွေရဲ့ဒေသဆိုင်ရာအစည်းအဝေးတစ်ခုနဲ့လည်းတိုက်ဆိုင်နေပါတယ်။တိုက်ခတ်မှုမှာအစိုးရတပ်ဖွဲ့ဝင်10ဦးသေဆုံးသွားတယ်လို့တိုက်ခတ်ရေးသမား10ဦးလည်းသေဆုံးသွားတယ်လို့အစိုးရတာဝန်ရှိသူကပြောပါတယ်။တန်ယုံမှာ4ဦးသေဆုံးပြီးတော့စစ်ဌာနချုပ်မှာ4ဦးသေဆုံးသွားခဲ့တာပါ။ဒဏ်ရာရသွားသူတွေကတော့အယောက်80ရှိပါတယ်။တိုက်ခတ်မှုတွေဟာတောက်ကြနေမနဲ့အစောပိုင်းမှာဖြစ်ပွားခဲ့တာဖြစ်ပြီးတော့ကားတစ်စီးထဲကထွက်လာတဲ့လက်နက်ကန်တွေကတန်ယုံထဲမှဝင်ခင်းလှမ်းသွားလမ်းလာတွေကိုပစ်ကတ်ခဲ့တယ်လို့မြင့်မြင့်တွေကပြောပါတယ်။အခင်းဖြစ်နေတဲ့အချိန်လောက်မှာပဲစစ်ဌာနချုပ်ဘက်မှပောက်ကွဲတမ်းကျပြီးတော့တန်ယုံနဲ့1ကီလိုမီတာအကွာလောက်မှာရှိတဲ့ပြင်တက်ရင်ကျေမှုဌာနလိုက်တိုက်ခတ်ခံရတယ်လို့မြင့်မြင့်တွေကဆိုပါတယ်တက်ခတ်မှုရဲ့လက်တဲအဖြစ်ဘယ်သူကမှချက်ချင်းထုတ်ပြောတာမရှိသေးပါဘူး
ပြည်ဝင်အမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483လိုင်းဒိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင်ပါတယ်ရှင်။
ဒီကနေ့တနင်္ဂနွေမနေ့ဖက်တည်းများကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။အိန္ဒိယနိုင်ငံကအင်ရှင်ဖြစ်လက်ခံပြီးလုပ်မဲ့ရေဒက်စီရေးလေ့ကျင့်မှုတစ်ခုမှာမြန်မာနိုင်ငံလဲပါဝင်မဲ့ကြောင်းအိန္ဒိယရေဒက်ပြောခွင့်ရကပတိန်ဒီကေရှာမာကပြောတာကို The Times of India online သတင်းတစ်ပုဒ်မှာဖော်ပြထားပါတယ်။နိုင်ငံ16နိုင်ငံထဲမှာလဲပါဝင်ပြီးမတ်လ6ရက်နေ့ကနေ10ရက်ကြာကျင်းပမဲ့ဒီရေဒက်စီရေးလေ့ကျင့်မှုကိုမီလန်လို့အမည်ပေးထားပါတယ်။ဒေသတွင်းပူးပေါင်းဆောင်ရွက်မှုကိုတိုးချဲ့ဖို့နဲ့အရေးကြီးတဲ့ပင်လယ်ရေလမ်းကြောင်းတွေမှာဥပဒေမဲ့လူရက်တွေကိုတိုက်ဖြတ်ဖို့ရည်ရွယ်ချက်နဲ့ဒီစီရေးလေ့ကျင့်မှုကိုလုပ်မှာဖြစ်တယ်လို့သတင်းမှာဖော်ပြထားပါတယ်။နှစ်နှစ်ကိုတစ်ကြိမ်လုပ်တဲ့ဒီရေဒက်စီရေးလေ့ကျင့်မှုကိုအန်ဒမန်နဲ့နီကိုဘာကျွန်းတွေမှာလုပ်မှာပါ။အင်ဒိုပစိဖိတ်ဒေသမှာတရုတ်ရဲ့စစ်ပက်တည်ဆောက်မှုကြီးထွားလာနေချိန်မှာပဲအခုစီရေးလေ့ကျင့်မှုကိုလုပ်ကြမှာဖြစ်ပြီးစီရေးလေ့ကျင့်တဲ့ကာလအတွင်းပါဝင်တဲ့နိုင်ငံတွေကရေဒက်စီဝစီချုပ်တွေအကြားဆွေးနွေးတဲ့အခါတရုတ်ရဲ့စစ်အင်အားတိုးချဲ့မှုကိစ္စပါလာဖို့ရှိတယ်လို့အိန္ဒိယတာဝန်ရှိသူတွေကပြောပါတယ်။မြန်မာနိုင်ငံအပြင်တခြားပါဝင်တဲ့နိုင်ငံတွေကတော့ဩစတြေးလျ၊မလေးရှား၊မော်လ်ဒိုက်ဗ်၊မော်ရီရှပ်စ်၊နယူးဇီလန်၊အိုမန်၊ဗီယက်နမ်၊ထိုင်း၊တန်ဇန်နီးယား၊စရီလင်ကာ၊စင်ကာပူ၊ဘင်္ဂလားဒေ့ရှ်၊အင်ဒိုနီးရှား၊ကင်ညာနဲ့ကမ္ဘောဒီးယားနိုင်ငံတွေဖြစ်ပါတယ်
။တမရအိမ်ပြိုတော်အပြင်ဖက်မှာဒီကနေ့စနေနေ့ကလူတယောက်သူ့ကိုယ်သူတနက်နဲ့ပြစ်ခဲ့တယ်လို့အိမ်ပြိုတော်အထူးလုံခြုံရေးတပ်ဖွဲ့ကပြောပါတယ်။ထိုင်းရရသွားတဲ့တနက်သမားကိုအခင်းဖြစ်ရနေရာမှာပဲစစ်တပ်ဖွဲ့ကလာရောက်ကူတာပြစ်ခဲ့တယ်လို့လည်းပြောပါတယ်။ပြစ်ခတ်မှုဖြစ်ပြီးမကြာခင်မှာပဲတနက်သမားတိတ်ဆုံးသွားတယ်လို့ဝါရှင်တန်မြို့တော်ရဲတပ်ဖွဲ့ကတွစ်တာမှာထုတ်ပြန်ကြေညာပါတယ်။တနက်ပြစ်ခတ်မှုဖြစ်ပေါ်တဲ့အချိန်မှာတမရဒိုနယ်ထရမ့်နဲ့တမရကတော်မလာနီယာထရမ့်တို့အိမ်ပြိုတော်မှာရှိမနေပဲဖလော်ရီဒါပြည်နယ်ကအမလာကိုအပန်းဖြေရိတ်တာကိုရောက်ရှိနေကြတယ်လို့ဒီကနေ့နောက်ပိုင်းမှာဝါရှင်တန်ကပြန်လာမယ်လို့ခန့်မှန်းထားတာပါ။တမရနဲ့တခြားကမ္ဘာကောင်းဆောင်ဧည့်သည်တွေကိုအကာအကွယ်ပေးရတဲ့အင်ဂျူရောလုံခြုံရေးတပ်ဖွဲ့ရဲ့ Twitter ကထုတ်ပြန်ချက်မှာတော့ဘယ်သူမှတရားရတော်တာမရှိဘူးလို့ဖော်ပြထားပါတယ်။အခင်းဖြစ်ပေါ်တဲ့အခြေအနေကိုသိရှိကြောင်းနဲ့တမရကိုလည်းအကြောင်းကြားတာကြောင့်အင်ဂျူရောပြောခွင့်ရသူကဆိုပါတယ်။ပြစ်ခတ်မှုကြောင့်အင်ဂျူရောကိုအဝင်ထွက်ပိတ်ထားခဲ့ရတာပါ။တနက်သမားဘသူဘွားဖြစ်တယ်ဆိုတာနဲ့ပြစ်ခတ်ရတဲ့အကြောင်းရင်းကိုတော့ချက်ချင်းမသိရသေးပါဘူး
။မီရှိဂန်အလယ်ပိုင်းတက္ကသိုလ်ဝင်ထဲမှာလူနှစ်ယောက်ကိုတရားရင်နဲ့ပြစ်တက်ခဲ့သူဟာအခင်းမဖြစ်ခင်တည်းကပုံမှန်မဟုတ်တဲ့ပြစ်မှုပုံတွေကြောင့်ဆေးရုံတက်ခဲ့ရသည်လို့တက္ကသိုလ်ဝင်ရဲတပ်ဖွဲ့အကြီးအကဲကပြောပါတယ်။အသက်19နှစ်အရွယ် James Eric Davis Jr. ကိုကြာသပတေးနေ့မှာတက္ကသိုလ်ရဲတပ်ဖွဲ့ကတွေ့တဲ့အချိန်အရေးပဲမရှိလာတဲ့ပြုမှုပုံတွေကြောင့်နာယီအနေငယ်ကြာဆေးရုံတင်ခဲ့တယ်လို့တက္ကသိုလ်ရဲတပ်ဖွဲ့အကြီးအကဲ Bill Yeagley ကစနေနေ့အစောပိုင်းမှာသတင်းတော်တွေကိုပြောပါတယ်။ James Davis ဟာတောက်ကြနေကတက္ကသိုလ်လူနေဆောင်မှာမိဘနှစ်ပါးလုံးကိုပြစ်တက်ခဲ့တယ်လို့စွပ်စွဲခံထားရတာပါ။ Davis ဟာမူရစေးတုံးထားတယ်လို့ကြာသပတေးနေ့မှာသူနဲ့တွေ့တဲ့ရဲတပ်ဖွဲ့ဝင်တွေကတန်တရားရှိခဲ့တယ်လို့လည်းရဲတပ်ဖွဲ့အကြီးအကဲကပြောပါတယ်။တက္ကသိုလ်ကျောင်းတာဝန်ရှိသူတွေကဒေးဗီးစ်ရဲ့မိဘတွေကိုသူတို့ရဲ့သားရဲ့အပြုအမူနဲ့ပတ်သက်လို့အတိအပြီးအကြောင်းကြားခဲ့ပြီးတဲ့နောက်မိဘတွေကသူ့ကိုဆေးရုံကနေလာခေါ်သွားပြီးတောက်ကြနေမနဲ့မှာသူနေတဲ့အဆောင်ကိုပြန်ပို့ခဲ့တယ်လို့ရဲတပ်ဖွဲ့မှူးကြီးကလေးကပြောပါတယ်။အခုချိန်ဟာတက္ကသိုလ်အများစုမှာຫນွေဥကာလကျောင်းပိတ်ရဲ့စတဲ့အချိန်ဖြစ်တာကြောင့်ကျောင်းသားထောင်ပေါင်းများစွာဟာတောက်ကြနေကအိမ်တွေကိုပြန်ကြတာပါ။ဒေးဗီးစ်ဟာတောက်ကြနေမနဲ့၈နာရီခွဲလောက်ကသူနေတဲ့အဆောင်ရဲ့လေးတက်မှာမိဘနှစ်ပါးလုံးကိုတနက်နေ့ပြတ်တက်ခဲ့တယ်လို့ဆွဆွဲခံထားရပါတယ်။ Davis ရဲ့ဖခင်ဟာ Illinois ပြည်နယ်ကအချိန်ပိုင်းရက်တပ်ဖွဲ့ဝင်တူဖြစ်ပြီး Davis တုံးခဲ့တဲ့တနတ်ဟာသူ့ဖခင်ရဲ့တနတ်ဖြစ်တယ်လို့တက္ကသိုလ်တာဝန်ရှိသူတွေကပြောပါတယ်
အခုဆက်လက်ပြီးတော့စနေနေ့ကကစားတဲ့ England Premier League ဘောလုံးပွဲပွဲစဉ်အမှတ်29ရက်လတ်တွေကိုပြောပြပါမယ်။ Burnley နဲ့ Everton ပွဲမှာ Ancient Burnley အတင်းကငကိုးတကိုးနဲ့အနိုင်ရပါတယ်။ Leicester နဲ့ Bournemouth ပွဲကတော့တစ်ဖက်တကိုးစီနဲ့တရေကျပြီးတော့ Southampton နဲ့ Stoke City ပွဲကဂိုးမရှိတရေကျပါတယ်။ Swansea က West Ham ကို၄ဂိုးတကိုးနဲ့အနိုင်ရပြီးတော့ Spurs က Huddersfield ကိုငကိုးဂိုးမရှိနဲ့အနိုင်ရပါတယ်။Watford က West Brom ကိုတကူဂိုးမရှိနဲ့အနိုင်ရသလို Liverpool က Newcastle ကိုနှကိုးပြတ်နဲ့အနိုင်ရပါတယ်။ဒီကနေ့တင်းငွေနေ့မှာကစားမယ့်၃ပွဲကတော့ Brighton နဲ့ Arsenal, Man City နဲ့ Chelsea, Crystal Palace နဲ့ Manchester ပွဲတွေဖြစ်ပါတယ်။အမပေးစရာထိပ်မှလက်ရှိရပ်တည်နေတာက Man City အသင်းဖြစ်ပြီးတော့28ပွဲကစားပြီးချိန်မှာ85မှတ်ရထားတာကြောင့်29ပွဲကစားပြီးချိန်မှာအမ60နဲ့ဒုတိယလိုက်နေတဲ့ Liverpool ကို15မှတ်ဖြတ်ထားသလို28ပွဲကစားပြီးချိန်မှာ59မှတ်နဲ့တတိယလိုက်နေတဲ့ Manchester အသင်းကို16မှတ်ဖြတ်ထားနိုင်ပါတယ်။ Spurs အသင်းက29ပွဲကစားပြီး58မှတ်နဲ့နံပါတ်လေး၊ Chelsea က28ပွဲကစားပြီးတော့53မှတ်နဲ့နံပါတ်5နေရာမှာအတီးတီးရှိနေကြပါတယ်။
တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောင်မြန်မာနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကြီးညာပေးသွားတာပါအခုမနက်ခင်းအစီအစဉ်တွေကိုဆက်ပါအောင်မရှင်ထိုင်းဆိုရကနိုင်ငံတွင်းအိမ်ကူလုပ်သမားတွေကိုကာကွယ်ရေးပေးရေးဆိုင်ရာဥပဒေတရားပြဋ္ဌာန်းလိုက်တဲ့အတွက်ထိုင်းနိုင်ငံမှာအိမ်အကူလုပ်နေတဲ့မြန်မာအလုပ်သမားတွေဝန်တာနေကြပါတယ်ဒီဥပဒေတစ်ချက်မှာအသက်မပြည့်သူတွေကိုမခိုင်းစေရတာအပါအဝင်တပတ်မှနားခွင့်တရက်ပေးဖို့တစ်နှစ်မှအားလက်ရ30ပေးဖို့အပြင်ထွက်ခွင့်ပေးဖို့စတဲ့အချက်တွေပါဝင်တဲ့အကြောင်းအလုပ်သမားအခွင့်အရေးကာကွယ်ရေးနဲ့စောင့်ရှောက်ရေးဌာန DLPW ကအတည်ပြုပါတယ်ဒီအကြောင်းထိုင်းအခြေစိုက်ပြီးရေးသတင်းတော့မအေးအေးမကစုံစမ်းတင်ပြထားပါတယ်ရှင်
ထိုင်းနိုင်ငံအတွင်းမှာအိမ်အကူအဖြစ်လုပ်ကိုင်နေသူများကိုကာကွယ်ပေးရေးဆိုင်ရာဥပဒေတစ်ထဲမှာတော့အချိန်ပြည့်နားရမရှိပဲခိုင်းစေတာတွေကိုမလုပ်ဖို့အိမ်အကူလုပ်သမားတွေကိုငှားရမ်းစေခိုင်းတဲ့အခါမှာအသက်15နှစ်အောက်ရှိတဲ့အသက်မပြည့်သေးသူတွေကိုစေခိုင်းခြင်းမလုပ်ဖို့တပတ်မှာနားရတရက်ပေးဖို့စတဲ့အချက်တွေပါဝင်တာပါဒီလိုဥပဒေထုတ်လိုက်တဲ့အတွက်အိမ်အကူဖြစ်လုပ်နေရတဲ့သူတွေအတွက်ဥပဒေရဲ့ကာကွယ်မှုကိုရနိုင်တော့မှာဖြစ်တဲ့အတွက်ဝမ်းသာမိတဲ့အကြောင်းအိမ်အကူဖြစ်လုပ်ကံနေတဲ့မြန်မာမျိုးသမီးတူကပြောပြပါတယ
်လူသားပခြားရမရှင်ထွက်လို့မရအောင်လို့ပြောလေဟာဝန်ဒီရဲ့ဝမ်းသာပါတယ်အဲ့လိုမျိုးလေးကြတော့ကိုယ့်ဖက်အားဖိတ်ခဲ့တဲ့လူတွေအတွက်ဆိုအရန်စီစီမှအန်ဒီရဲ့နည်းနည်းအလုပ်သမားတွေအတွက်မင်းကပါဖြစ်သွားတယ်လေအန်ဒီအားရှိတာပေါ့နော်တခုခုဆိုလို့ရှိရင်လေ
ထိုင်းနိုင်ငံထဲမှာအိမ်အကူလုပ်နေရတဲ့သူတွေအဖို့ကတော့နာယီတတ်မှတ်ချက်မရှိပဲအိမ်ရှင်မနှိုးခင်ကြိုတင်အိပ်ရာထရပြီးအိမ်ရှင်အိပ်ပြီးမှနားရတာမျိုးတွေကိုအများစုကကြုံနေရတာပါအထူးသဖြင့်စိတ်အုံလုံယုံနေနဲ့မတူပဲအိမ်ထဲမှာပဲနေထိုင်ရတာမို့ပြင်ပနဲ့လည်းအဆက်အသွယ်ထက်ခံထားရတာမျိုးတွေအိမ်ထဲမှာနှိပ်စက်ညှဉ်းပန်းခံရတာမျိုးတွေလိမ်မိုင်းဆိုင်ရာစော်ကားခံရတာမျိုးတွေလူမသိသူမသိတတ်ပြတ်ခံရတာမျိုးတွေလည်းရှိနေတာပါအိမ်အကူတွေရဲ့ဘဝဟာစိတ်ဖိစီးမှုတွေနဲ့လုက္ကင်နေရတာမျိုးတွေကိုကြုံခဲ့ရတယ်လို့လည်းသူမကဆက်ပြောပြပါတယ
်ကိုနေလို့လည်းမတတ်ဘူးသူများတစ်စိမ်းစီမှာနေရတာဆိုတော့လေသူများမျက်နှာကိုကြည့်နေရတာပေါ့နော်ကိုကြိုက်လားမကြိုက်ဘူးလားအဖေကြည်လားမကြည်ဘူးလားပေါ့အဲ့လိုမျိုးမျက်နှာကြည့်နေပြီးကိုစိတ်ဖိစီးမှုရမ်းဖြစ်လို့ရှိရင်ဒီချိုခက်တကားစိတ်ပြီးတော့ထိုင်ငိုနိုင်လေရတယ်ငိုငိုလို့ဝါဒီစီပြီးဆိုမှမျက်နှာပြင်ချက်ပြန်သွားလာအဲ့လိုမျိုးပဲလက်မှတ်ရှိရင်လည်းဘယ်မှသွားလို့မရဘူးဖမ်းမယ်စီးရတယ်အန်ဒီရဲ့တနည်းအလုပ်လုပ်ဖို့ကလည်းလွယ်မှာမလို့ရစိတ်ကြီးလို့ရှိရင်ဝရဏာမှာအေးပေါ်ထားဝရဏာတော့ဖတ်ထားဘူးမှမရှိတဲ့နေရာမှာလေသွားနေတယောက်ခဲငိုအဲ့လိုတွေပဲအပြင်လည်းကိုကထွက်ပြေးရောအဲ့ဒါအလုပ်ထွက်မယ်ဆိုတော့သူကချက်ချင်းထွက်လို့မရဘူးသူ့ကိုလူသားချပြီးမှထွက်လို့ရမယ်ပေါ့
ထိုင်းနိုင်ငံအတွင်းအင်ကူလုတ်ကန်နေသူတွေရဲ့အခွင့်အရေးဆိုင်ရာလိုအပ်ချက်တွေကိုနိုင်ငံတကာစံချိန်စံညွှန်းတဲ့အညီအခွင့်အရေးပေးဖို့အတွက်ထိုင်းလူ့သမားဆိုင်ရာကာကွယ်စောင့်ရှောက်ရေးဖောင်ဒေးရှင်းတွေကတင်ပြမှုတွေလုပ်ခဲ့တဲ့အကြောင်း DLPW ရဲ့အထွေထွေတွင်မူဘွန်ဆွန်နန်ဆွန်ဘွန်ကထုတ်ပေါ်ပြောဆိုခဲ့ပါတယ်။ဥပဒေထဲမှာတော့အင်ကူတွေအနေနဲ့ပညာသင်ကြားခွင့်မရှိဘဲပြင်ပလောကနဲ့အဆက်အသွယ်ဖြတ်ခံရပြီးအိမ်တွင်းမှာစိတ်လောင်ခံနိုင်ရမှုတွေကအထူးကျန်မှုတွေဖြစ်လာပြီးစိတ်ပိုင်းဆိုင်ရာယောဂါတွေဖြစ်လာနိုင်တာမို့ကျန်းမာရေးနဲ့စေကူတာခွင့်တွေပါပေးဖို့တတ်မှတ်ထားတဲ့အလုပ်ချိန်တဲ့အချိန်ပိုခိုင်းချင်မယ်ဆိုရင်လည်းအချိန်ပိုအလုပ်အတွက်အခကျင်းတွေပေးဖို့တွေပါဝင်ပါတယ်။အင်ကူလုံသမားတွေအတွက်ချမှတ်ထားတဲ့ဥပဒေ14/2012ကိုတော့အရှင်အများစုကမလိုက်နာတဲ့အတွက်အခုလိုမျိုးအလုပ်သမားခွင့်ရေးဆိုင်ရာအဖွဲ့အစည်းတွေကထိုင်းလုံသမားဝန်ကြီးဌာနကိုတင်ပြကြပြီး3လအတွင်းအကောင့်ထဲပေါ်နိုင်ဖို့အတွက်စူးစမ်းသွားမှာဖြစ်တဲ့အကြောင်းပြောဆိုသွားပါတယ်။ထိုင်းနိုင်ငံထဲမှာတော့အင်အကူဖြစ်လုတ်ကင်သူအများစုကတော့မြန်မာနိုင်ငံသားတွေပဲဖြစ်ကြပါတယ်ရှင်။
မြန်မာပိုင်းရုံးမြင့်တန်ကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအတန်း DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ဂျိုလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ခင
်ဗျ။ VOA American တာရက်တနင်္ဂနွေနေ့မနက်ခင်းအတန်းလွင့်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုမြန်မာအရေးသုံးသပ်ချက်ကိုနားဆင်ကြရပါမယ်။နိုင်ငံခြားယင်းနှိမ့်နှံမှုပမာဏများလာတိုင်းတိုင်းပြည်ဖွံ့ဖြိုးတာမဟုတ်ပါဘူး။တိုင်းသူပြည်သားတွေကိုစွန့်ရင်မြင့်တင်ပေးတဲ့ကုန်ထုတ်လုပ်ငန်းမှာယင်းနှိမ့်နှံမှုသာနိုင်ငံသားတွေအကျိုးခံစားရပြီးတိုင်းပြည်ဖွံ့ဖြိုးမဲ့အကြောင်းဥဟောင်ခင်သုံးသပ်ပြီးကိုညာဝင်းအောင်နဲ့တူတင်ပြထားပါရရှင
်။နိုင်ငံခြားယင်းနှိမ့်နှံမှုလက်ခံရတဲ့ရွေချက်တွေကို2016အောက်တိုဘာလမှာပြဋ္ဌာန်းတဲ့နိုင်ငံခြားယင်းနှိမ့်နှံမှုဥပဒေမှာဖော်ပြပါတယ်။နိုင်ငံသားတွေအလုပ်အကိုင်ရရှိရေးလူသားယင်းမြင့်ဖွံ့ဖြိုးရေးစွမ်းဆောင်ရည်မြင့်မားတဲ့လုပ်ငန်းဖွံ့ဖြိုးရေးမိပညာဖွံ့ဖြိုးရေးပညာရနယ်ပယ်အသီးသီးဖွံ့ဖြိုးတိုးတက်ရေးနိုင်ငံတကာစာရင်းပြီးလုပ်ငန်းပေါ်ထွက်ရေးနဲ့နိုင်ငံတကာအသိုက်အဝန်းမှာနိုင်ငံသားတွေရှင်တွဲလုပ်ကိုင်နိုင်ရေးစတာတွေကိုရည်ရွယ်ချက်မှာဖော်ပြပါတယ်။ဒီရဲ့ချက်ဒီအကောင့်တွေပေါ်တဲ့အတိုင်းအတာကိုလိုက်ပြီးတက်ကြည့်တိုးတက်ဖွံ့ဖြိုးလာမယ်လို့မျှော်လင့်ကြပါတယ်။ဂျနီဗာအခြေစိုက်ကုလသမဂ္ဂကုန်သွယ်ရေးနဲ့ဖွံ့ဖြိုးရေးအဖွဲ့ UNCTAD ရဲ့2019ထုတ်ကမ္ဘာယင်းနှိမ့်နှံမှုအစီရင်ခံစာ World Investment Report အရဆိုရင်အာဆီယံနိုင်ငံတွေရဲ့နိုင်ငံခြားယင်းနှိမ့်နှံမှု2016မှာကျဆင်းလာပါတယ်။ဖိလစ်ပိုင်မှာသာ60ရာခိုင်နှုန်းတိုးပွားလာပြီးအခြားနိုင်ငံတွေမှာအနည်းနဲ့အများကျဆင်းလာပါတယ်ဗီယက်နမ်မှာလည်း9ရာခိုင်နှုန်းတိုးပွားလာပါတယ်မြန်မာပြည်မှာတော့လျှက်စစ်တအားမလုံလောက်မှုကိုနိုင်ငံခြားကုမ္ပဏီတွေစိုးရိမ်ကြောင်းကြနေပေမဲ့ဒေယူပို့ဆောင်ရေးတယ်လီကွန်နဲ့အထည်ချုပ်လုပ်ငန်းကိုစိတ်ဝင်စားကြတယ်လို့ဆိုပါတယ
်လက်ရှိ NLD အစိုးရလက်ထက်မှာပြည်တွင်းပြည်ပလုပ်ငန်း400ကျော်ကိုလုပ်ခွင့်ပေးနိုင်တဲ့အတွက်အလုတ်ကိုင်2သိန်းနီးပါးဖန်တီးပေးနိုင်ခဲ့ရတယ်လို့စီမံကိန်းနဲ့ဗန္ဒာယီဒုဝန်ကြီးကပြောဆိုကြောင်းသိရပါတယ်အထည်ချုပ်လုပ်ငန်းမှာစက်ရုံ400ကျော်ရှိလာပြီးအလုတ်သမား4သိန်းလောက်ရှိနေပြီဖြစ်ပါတယ်ထောက်ပံ့ရေးဝန်ဆောင်မှုလုပ်ငန်းနဲ့ကုန်ထုတ်လုပ်ငန်းမှာပြည်ရင်းပြည်ပကယင်းနှီးကြဖို့မြမယင်းနှီးမြုံနှံမှုကော်မရှင်ကစော်ဩနေပါတယ်ကားလန်းယထာလန်းစုံရဒရိုက်ပို့ကိုမန္တလေးမှာမနှစ်ကတိစောက်ပြီးစီးပါတယ်ရန်ကုန်တိုင်းရွာသားကြီးနဲ့မန္တလေးမြင့်ငယ်မှာလဲ drive port တွေတိစောက်နေတာ၈နှစ် AP လာမှာပြီးစီးမယ်လို့မျှော်လင့်ရပါတယ်ဆက်ပစ္စည်းအပါအဝင်ကုန်ထုတ်လုပ်ငန်းတွေတီထောင်ဖို့လဲကော်မရှင်ကဖိတ်ခေါ်နေပါတယ
်နိုင်ငံခြားယင်းနှိမ့်နှံမှုများတိုင်းနိုင်ငံတိုးတက်ဖွံ့ဖြိုးတာမဟုတ်ပါဘူးတိုင်းသူပြည်သားကိုစွန့်ရင်မြင့်တင်ပေးတဲ့ကုန်ထုတ်လုပ်ငန်းနဲ့ဝန်ဆောင်လုပ်ငန်းမှာယင်းနှိမ့်နှံမှတာတိုင်းသူပြည်သားတွေအကျိုးခံစားရမှာဖြစ်ပါတယ်ဆရာအနာရှင်ခင်မှာမြမတန်ရာဇာတာကိုထုတ်ယူဖို့တာနိုင်ငံခြားကုမ္ပဏီတွေစိတ်ဝင်စားကြပါတယ်တဘောဝတန်ရာဇာတာထုတ်ယူမှုမှာထုတ်ယူသူကအများဆုံးအကျိုးခံစားရပါတယ်စစ်တပ်ပိုင်မြမစီးပွားရေးဥပိုင် limited နဲ့တရုတ်ကုမ္ပဏီတွေတွဲပြီးကျင်းနီထုတ်ယူတာကိုအခုတည်းရှိဒေသခံလူစုကကန့်ကွက်နေတုန်းဖြစ်ပါတယ်တန်ရာဇာတာထုတ်ယူတဲ့တရုတ်ကိုလူမုန်းများနေပြီးတရုတ်နဲ့လက်တွဲတဲ့စစ်တပ်ပိုင်ကုမ္ပဏီရဲ့အခန့်ကဏ္ဍကိုတော့ဒေသခံတွေမေ့နေကြပုံရပါတယ်။တရားစတတ်ကရတဲ့ငွေကိုအနာဂတ်မျိုးဆက်တွေအကျိုးခံစားနိုင်အောင်စီစဉ်ဖို့လိုပါတယ
်။နိုင်ငံခြားယင်းနှိမ့်နှံမှုတွေတိုးပွားလာပေမဲ့တိုင်းပြည်အတွက်အကျိုးမရှိရင်တိုးတက်ဖွံ့ဖြိုးမှုလည်းမရှိနိုင်ကြောင်းဂျပန်စီးပွားရေးပညာရှင်တိုရှိဟီရိုကူရိုနဲ့စာတိုရုခမဂါကြီးကစာတမ်းရေးထားပါတယ်။မြမသဘာဝတန်းွေကိုနိုင်ငံခြားကုမ္ပဏီတွေအာယုံစိုက်နေချိန်မှာဗီယက်နမ်မှာကုန်ထုတ်လုပ်ငန်းမှာယင်းနှိမ့်နှံတဲ့အတွက်ပို့ကုန်တန်ဖိုးမြန်မာလာပုံကိုနှိုင်းရှင်လေ့လာထားတာဖြစ်ပါတယ်ဗီယက်နမ်ဟာမတူကွဲပြားအမျိုးအမည်များတဲ့ကုန်ထုတ်လုပ်ငန်းအမျိုးမျိုးမှာနိုင်ငံခြားယင်းနှိမ့်နှံမှုလက်ခံတဲ့အတွက် ပို့ကုန်ပစ္စည်းထုတ်လုပ်နိုင်ပါတယ်။တယ်လီကွန်နဲ့အတန်းဆိုင်ရာပစ္စည်းအဝတ်ထည်လုပ်ငန်းဖက်နှက်နဲ့လျှက်စစ်လုပ်ငန်းရင်းနှံဆိုင်ရာပစ္စည်းစတဲ့ကုန်ကြောပစ္စည်း10မျိုးလောက်ဟာပို့ကုန်ပမာဏရဲ့85ရာခိုင်နှုန်းအထိတိုးပွားလာပါတယ
်။နိုင်ငံခြားကုမ္ပဏီတွေမြန်မာပြည်မှာတရားစတာကုန်ကြမ်းထုတ်ယူနေချိန်မှာဗီယက်နမ်မှာကုန်ကြောပစ္စည်းထုတ်လုပ်ပြီးပို့ကုန်အဖြစ်ရောင်းချပါတယ်။ကုန်ကြောပစ္စည်း10မျိုးလောက်ဟာပို့ကုန်ပမာဏရဲ့85ရာခိုင်နှုန်းဖြစ်နေပါတယ်။ကုန်ထုတ်လုပ်ငန်းတွေရှင်းတန်လာတဲ့အတွက်ရေနံနဲ့ရေနံထွက်ပစ္စည်းတင်ပို့မှုကိုလျှော့ချနိုင်ခဲ့ပါတယ်။1990မှာဗီယက်နမ်ရဲ့ပို့ကုန်34ရာခိုင်နှုန်းဟာရေနံနဲ့ရေနံထွက်ပစ္စည်းဖြစ်ပေမဲ့အနည်း20အတွင်း6ရာခိုင်နှုန်းအထိလျှော့ချနိုင်တာကိုတွေ့ရပါတယ်။ဗီယက်နမ်မှာနိုင်ငံခြားယင်းဒီမြုံနှံမှုရဲ့အကျိုးအမြတ်ကိုခံစားနေရပြီဖြစ်ပါတယ်။မြန်မာပြည်ကတော့ကုန်ကြောပစ္စည်းအမဲများများထုတ်လုပ်ပြီးတင်ပို့ရောင်းချနိုင်တဲ့အခြေအနေမရှိသေးပါဘူး။မြန်မာပို့ကုန်တစ်ဝက်လောက်ဟာတရုတ်နဲ့ထိုင်းကိုရောင်းချနေတဲ့သဘာဝတန်ငွေပါ။ကျန်တဲ့ပုံကုန်တွေဟာတစ်အဝိအထည်နဲ့လေယာထွက်ကုန်ဖြစ်ပါတယ်။ကုန်ကြောပစ္စည်းထုတ်လုပ်ပြီးတင်ပို့နိုင်မဲ့အတွက်နိုင်ငံခြားယင်းနည်းမြုံနှံမှုဟာအရေးကြီးပါတယ်။မြန်မာပုံကုန်ကမ္ဘာဈေးကွက်မှာဝင်ဆက်လာရင်နိုင်ငံခြားအရင်းအမီးတွေလှိမ့်ဝင်လာပါလိမ့်မယ်။အိမ်နီးချင်းတွေရဲ့အတွေ့အကြုံကိုသင်္ကားလာယူနိုင်ရင်မတိုးတက်စရာအကြောင်းမရှိဘူးလို့ယူဆကြပါတယ်ခင်ဗျာ။
ဟုတ်ကဲ့မြန်မာရေးတုံးတက်ချက်ကိုကြာတာပရင်းနေ့ညပိုင်းမှာတစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အခုလိုတနင်္ဂနွေမနေ့ပိုင်းမှာနာဆင်နိုင်ကြပါရဲ့ရှင်အခုဆက်ပြီးဒေါ်လာလာတန်စီစဉ်ပို့ချပေးနေတဲ့ American Style Indian 3 English သင်ခန်းစာကိုလည်းလေ့လာကြရအောင်ပါရှင
်ဒီသတင်းမှာ English American Style ကန်တာမှာမြန်မာနိုင်ငံလောကမှာတုံနှုံနေတဲ့ Indian အသုံးချုပ်ကိုတင်ပြပေးမှာမို့ပထမဦးဆုံ
း Lower the bar
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက LOWER lower ကအောက်ကိုနှိမ့်ချတာ THE BER bar the bar ကအတိအပြည့်မျိုးရှိပေမဲ့ဒီနေရာမှာဘာတန်ဒုတ်တန်ကိုဆိုလိုတာဖြစ်ပါတယ်စကားလုံးရဲ့တိုက်ရိုက်အတိအပြည့်ကတော့ဘာရန်ဒုတ်တန်ကိုအောက်ကိုနှိမ့်ချလိုက်တာဖြစ်ပါတယ်။အမြင့်ခုံရမှာဘယ်နှပေခုံနိုင်လဲဆိုတာကိုသိရဖို့တားထားတဲ့ဘာရန်ကိုရှင်းပြသူအနေနဲ့တန်ကိုမထိစီပဲကြော်လွှားခုံရတာဖြစ်ပါတယ်။ဒါကြောင့်တန်ကိုအောက်နှိမ့်ချတယ်ဆိုလို့ရှိရင်ခုံတဲ့နေရာမှာအမြင့်ပေဟာသိပ်မရှိတော့တဲ့အနေအထားဖြစ်သွားမှာဖြစ်ပါတယ်။ဒါကြောင့် idiom ဆိုတဲ့တော့ right ဒီဘက်ကစံတန်ဖို့တွေမျှော်လင့်ချက်တွေဒီမှန်ချက်တွေတောင်းဆိုချက်တွေကိုရှော့ချပေးတာဖြစ်ပါတယ်။ဒီတော့အိုလံပစ်ဆောင်ရာသီအကစားပွဲတော်ပိတ်ပွဲအခမ်းအနားကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့တမိလည်းဖြစ်သူ့ရဲ့အကြံပေးလည်းဖြစ်တဲ့အီဗန်ကာထရမ့်တွားရောက်ခဲ့ပြီးတောင်ကိုရီးယားသမ္မတမွန်ဂျင်အင်နဲ့တွေ့ဆုံခဲ့တယ်လို့မြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ကင်မြုံချုံနဲ့လည်းသမ္မတမွန်တို့တီးခြားတွေ့ဆုံခဲ့ပြီးအမေရိကန်နဲ့ဆွေးနွေးလို့တဲ့အကြောင်းကန့်လန့်ခဲ့တာဖြစ်တဲ့အတွက်ကြောင့်သမ္မတမွန်ကလည်းဒီဆွေးနွေးပွဲကိုဖြစ်စေခြင်းနဲ့အတွေ့အကြုံလေအမေရိကန်ကမဆွေးနွေးခင်မြောက်ကိုရီးယားကနျူကလ িয়ার အစီအစဉ်ရပ်တန့်ဖို့တောင်းဆိုချက်ကိုရှော့ချဖို့အကြံပေးခဲ့တာလည်းဖြစ်ပါတယ်။ဒါကြောင့် Washington Post သတင်းစာကြီးက Seoul US must lower its bar for talks with North လို့ရေးသားခဲ့တာဖြစ်ပါတယ်။ဒီတော့နဲ့ပတ်သက်လို့ George Ho ပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ။
The private college has lowered the bar for students seeking entrance to study business.
စီးပွားရေးပညာလေ့လာဖို့ဝင်ခွင့်သတ်မှတ်ချက်ကိုကျောင်းသားတွေအတွက်တည်တည်ပုဂ္ဂလပိုင်းနဲ့ college ကနေရှော့ချပေးလိုက်တယ်လို့ဒီပေရပါတယ်။ဥပမာကနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ The private college has lowered the bar for students seeking entrance to study business.
ကိုယ်ဆက်လက်တင်ပြပေးမှာကတော့
call the shots
ဖြစ်ပါတယ်စာလုံးပေါင်းက call call ကခေါ်တာ or ပြောတာ THE SHOTS the shots ကတနတ်နဲ့ပြစ်ခတ်မှုတွေဖြစ်ပြီးစကားလုံးရဲ့ဓာတ်ရိုက်ဒီဘက်ကတော့တနတ်ဘဲတော့ပြစ်မယ်ဆိုတာကို or ပြီးပြောလိုက်တာ or ပြီးခေါ်ပေးလိုက်တာဖြစ်ပါတယ်ဒီအသုံးဆင်းသက်လာတာကတော့တနတ်ပြစ်လက်ချင်မှုကဖြစ်ပါတယ်တနတ်ပြစ်လက်ချင်တဲ့အူအနေနဲ့ပြေတော့ပြည့်ရမယ်ဆိုတာကိုအော်ပြီးတဲ့လူရဲ့အတန်ကိုနားထောင်ရတာဖြစ်ပြီးပြည့်စုံမှလိုက်ပြရတာဖြစ်ပါတယ်။ဒ Dajang di itong idiom debega. Ana shira saong pya pinay na. Jamaru miyama banzga maswi no. Lu ati miyago nyun cha nainle ane thago salura phipare. Di itong o diyo tamara Xi Jinping a. Ngane si shire tamara tetan ma. Ku dutya tetan go tansao niya ma. นัททองเนี่ยเสร็จต้มมากุ้งซุ้มมาဖြစ်ပါတယ်ဒါပေမဲ့လို့လေအာနာယတရုတ်ကွန်မြူနတီပါတီကြီးကသမ္မတတက်တန်းကန့်သတ်ချက်ကိုဖွဲ့စည်းပုံမှာပြင်ဆင်ဖို့တင်ပြထားတဲ့အတွေ့အကြုံလေးတကယ်လည်းပဲဒါဟာနိစနိုင်တဲ့အခြေအနေရှိနေပြီဖြစ်တဲ့အတွက်ကြောင့် Washington Post စီးစာကြီးက She is reminding China and everyone else that he will be calling the shots for years to come လို့ရှိကတရုတ်နိုင်ငံနဲ့တခြားလူတိုင်းကိုပါသတိပေးနေတာကတော့ Now, Nidwe, Domia, ma, Tube, Sumpia, Bimelu, Anna, Shimelu, Pite, Lu, Debe, Yavare. Didone Patelu, Josh Gubide, Umaulila, Jijaya, Umba.
He might be our boss at work, but at home, it's his wife who calls the shots.
Yomaro, Tuga, Chinorue, Siadma, Pibime, E. Maro, Sumpia, Bide, Guaro.
He might be our boss at work, but at home, it's his wife who calls the shots. Pick up the tab.
P-I-C-K-U-P, pick up ka, aukani, kau yu laita. T-H-E the, T-A-B, the tab ka, bansga pibi. A young signway, Sato signwiga, pere, chatine, we pizza, chapine chipare. Susu hume, diet, tibegaro. We pizza, chapango, call you light up chipare. Idems red, the white tibegaro. Chatine, we go, darwin you shimbira, chadalago, we tok beat up chipare. D. Dungum, jadiniga, pisidware, Dongore, Nangan, Pyongchong, Sama, the Olympic, where go, Mia Korea Vega, Kansong, Kim Jong, Angi, Nima, Pien. The Wall Street Journal Drinzajiga, North Korea leaves the South to pick up its Olympic tab. Olympic Gongjazigo, Miao Korea ga, Tangbangu Jakan Zigere, Lu Yida Gera Pipari.
John picked up the tab for his friend's farewell party at the restaurant. John picked up the tab for his friend's farewell party at the restaurant. Lower the bar, call the shots, pick up the tab.
Do pizza bari, now the dimba, kulu chimu male, now ta idiom atonwigo, selecting biapiu mamu, saumio, na sinjabashim.
Tolala dances in Tolumbini, American style, idiom to English, tengazago, nasin lila kayarabashim, few American tayet, and England in the can season three, Tolumbini up to pare.
ဒီဝေးမြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း၆နာရီကနေ၇နာရီအထိလိုင်းဒို၃၂၄၀၄၈အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ၁၉၀မှာပါ၅၀နာရီပြီးဒီအစီအစဉ်ကိုမနေ့၈နာရီကနေ၉နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9:32အစီအစဉ်ကိုတော့ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com
မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။မင်္ဂလာမနက်ခင်ပါရှင်။မြန်မာစံတော်ချိန်မနက် 6 နာရီခွဲပါပြီ။ View American Tanga Tanning and Nimakin Lessi Tolin Bini that season we go Menekon and IT, Linomita Tons and Nikilohas Goton Donga, Linomita Lise, Kilohas Conley Shetonia, Linomita Lise, Shekilohas Chatti, Matonyane, Lilamita Tiakuse, Kilohas Tinga Kongarogani, Taya Nase Nandalo, View Yapispo Samana, View Ibami's News Gani, Biole Nase Naimare, Akututia by Marasini, Ninaga, Taya Lila, Sunigango, Piambiro, Tolin Pitamava, Sunupe, Jimba season to go on.
ဥပဖြစ်ပါတယ်နာစင်ကြည်ကြရအောင်ပါရှင်မင်္ဂလာပါခင်ဗျာဒီနေ့တည်းလီလိုက်စီစဉ်မှာတော့မြန်မာနိုင်ငံမှာနိုင်ငံရေးချန်ပီယံမှုတွေကိုဘယ်လိုဖြစ်ရှင်းသွားကြမလဲဆိုတာကိုဆွေးနွေးမှာပါမကြာခင်ကပဲမြန်မာနိုင်ငံကနေရာတချို့မှာလူသေးပြောက်တွေရှိတဲ့အထိဘုံပေါက်ခွဲလိုက်တွေ့ရပါတယ်ဘယ်လိုအကြောင်းတွေကြောင့်ဒီလိုနိုင်ငံရေးချန်ပီယံမှုတွေပေါ်ပေါက်နေရတယ်လဲဘယ်လိုမျိုးတားဆ ရဲ့ထုံဦးအောင်ထုံမြင်းတို့လည်းလေတိုင်းပေါ်မှာရောက်နေပါပြီဆိုတော့ကျွန်တော်အရင်ဆုံးတော့ဒီပင်တိုင်းဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့ရုပ်ရည်သုံးသက်ချက်ကိုကြားချင်ပါတယ်ကျွန်တော်ဒီမကြားသေးရင်ကပဲဒီလားရှိုးတို့စစ်တွေတို့မှာဘုံတွေကွဲတဲ့လူတွေလည်းအသေးကြောက်တွေရှိခဲ့တယ်ဟိုလက်တလုံးမဟုတ်ပေမဲ့လည်းပဲဒီ NLD ဥပဒေအကြံပေးဥပဒေမြန်ကုန်လေစိမ့်မှာပြစ်ဒဏ်ခံခဲ့ရတာမျိုးတွေလည်းရှိခဲ့ဘူးတယ်ဆိုတော့ဒီတချို့ကိစ္စတွေမှာဘယ်သူဘယ်ဝါလက်ချက်ဆိုတော့ကျွန်တော်တို့တိတိကျကျမသိရပါပေမဲ့လည်းဒီနိုင်ငံရေးရွေးချက်တွေနဲ့မကင်းတာကိုလည်းတွေ့ခဲ့ရပါတယ်ဆိုတော့ဒီအရင်ဆုံးတော့ကျွန်တော်ဆရာဦးရထွန်းရဲ့သဘောထားကိုသိချင်ပါတယ်အခုတွေ့ရမြင်ရတော့ကျွန်တော်တို့သုံးသပ်ကြည့်မယ်ဆိုရင်ဒီမြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းဖက်မှုတွေကခေါင်းထောင်ထလာနေတယ်လို့ဟိုပြောလို့ရနိုင်တဲ့အခြေအနေမျိုးရှိနေတာဆရာဦးရထွန်း
အခုလောလောဆယ်ဖြစ်နေတဲ့ဟာတွေကတော့ဟိုနိုင်ငံရေးအကျံဖက်မှုလို့ပြောရမှာတဲ့ကျွန်တော်ဟိုဟိုတော်ရဲလက်နက်ကင်အဖွဲ့အစည်းတွေရဲ့လှုပ်ရှားမှုလို့ပဲအဲအဲ့လိုပဲသုံးသပ်ရလိမ့်မယ်ထင်တယ်ဒီကျွန်တော်တို့မြောက်ပိုင်းကဒီဟိုဟာပေါ့လေရုံးမပန်မှာဘုံခွဲခံရတဲ့ကိစ္စနောက်စစ်တွေမှာဘုံခွဲခံရတဲ့ကိစ္စတွေကတော့ကျွန်တော်ဟိုခမန်းကြီးကတော့တော်ရဲကလက်နက်ကင်အဖွဲ့အစည်းတွေနဲ့ပေါ့နော်ဆိုလိုတာကတော့ NCA လက်မှတ်မထိုးရသေးတဲ့လက်နက်ကင်အဖွဲ့အစည်းတွေနဲ့ပတ်သက်နေတယ်လို့အဲ့လိုကျွန်တော်ထင်နေပါတယ်
ဟုတ်ကဲ့ပါဆရာဒါပေမဲ့တခုရှိတာဆရာရဲ့ဟိုဘယ်လိုဖြစ်ဒီအဖွဲ့အစည်းတွေကနိုင်ငံရေးရည်မှန်းချက်နဲ့အစိုးရကိုလက်နက်ကင်တိုက်နေတဲ့အဖွဲ့အစည်းတွေဆိုတော့ဒါကဘယ်လိုဖြစ်ကျွန်တော်သတ်မှတ်မယ်ဆိုရင်တော့ဟိုနိုင်ငံရေးအကျဉ်းဖက်မှုလို့ပဲပြောနိုင်မယ်လို့ကျွန်တော်တို့ယူဆပါတယ်ဆရာဆရာရောသဘောတူလားမသိဘူး
အဲအဲ့ဒါလည်းပါမှာပေါ့လေဒါပေမဲ့ဟိုအသေးစိတ်အချက်လက်ကတော့ဟိုဒေတာပြောမယ်ဆိုရင်တော့တမျိုးပေါ့ဟိုကျွန်တော်တို့ဒီဘက်ကတည်သလောက်ဆိုရင်တော့ဥပမာတို့ကတစ်ပြေးတောင်းနေကြပေါ့အတာကြီးပေးလို့ရှိရင်အဲတို့ကြက်ကနာမလုပ်ဘူးပေါ့အတာကြီးမပေးတဲ့အခါကျတော့ဒါဟိုမှတ်သွားအောင်နောက်မှမငင်းဆိုင်ရဲအောင်ဆိုတဲ့ဒီအကျမျိုးလည်းပါနိုင်တာပေါ့ဒီနောက်ထပ်မှာဖြစ်တဲ့ကိစ္စဆိုလို့ရှိရင်လည်းဒါအစိုးရကဟိုတိုင်းပြည်ကိုဒီဒီငင်းငင်းနဲ့အုပ်ချုပ်နိုင်စွာမရှိတော့ဘူးဆိုတာကိုတက်ပြီးပြဖို့အတွက်အဲဟိုနေရာဖောက်ခွဲလိုက်ဒီနေရာဖောက်ခွဲလိုက်လူလူထိလက်ရကြဖြစ်အောင်လုပ်တာပေါ့လေနိုင်ငံရေးဒီကြံဖက်မှုလို့ပြောလို့လည်းရပါတယ်ဗျာဟုတ်ပါ
ဟုတ်ကဲ့ဆရာကျေးဇူးပါကျွန်တော်ဆိုတော့ကိုအောင်သူငယ်ရဲ့သဘောထားလည်းကျွန်တော်ကြားချင်ပါတယ်အခုလက်တလောအခြေအနေတွေကိုကျွန်တော်သုံးသပ်ကြည့်မယ်ဆိုရင်မြန်မာနိုင်ငံမှာဒီနိုင်ငံရေးရွေးချယ်တဲ့ဒီအကြံဖက်မှုတွေဟိုတကြောပြန်ပေါ်နေတယ်လို့ဆိုနိုင်လားဒီလိုလက္ခဏာတွေတွေ့နေရလားကိုအောင်သူငယ်
ဟုတ်ကဲ့ဟိုပြောရမယ်ဆိုရင်တော့ဒီတော့ဒီ February လအတွင်းမှာဖြစ်ခဲ့တဲ့ဒီဘုံဖောက်တာတွေဒီအကြမ်းဖက်မှုတွေပေါ့နော်ဆိုတော့ကျွန်တော်မြင်လာတော့နိုင်ငံရေးရည်ရွယ်ချက်ရှိတယ်လို့ထင်ပါတယ်ဆိုတော့သူတို့ကတော့ဟိုသုံးသပ်ကြတာတော့ဒီ Terror ဆိုတဲ့ဟာကတော့ဒီအကြမ်းဖက်မှုကိုအသုံးပြုပြီးတော့တစ်ဖက်သားကိုချင်းချောက်တာကိုလိုချင်တဲ့ဒီနိုင်ငံရေးဟိုရည်ရွယ်ချက်ကိုရအောင်လုပ်တာမျိုးပေါ့နော်ဆိုတော့ဒီလိုမျိုးသဘောမျိုးလို့ပြောကြတဲ့အခါကျတော့အခုဒီကိစ္စတွေကတော့ကျွန်တော်မြင်တာနိုင်ငံရေးဟိုဒီကြက်လည်းရှိတယ်လို့ပဲထင်ပါလ
ား။ဟုတ်ကဲ့ဆိုတော့ဒီအခုလက်တလောအခြေအနေဟိုနိုင်ငံရေးအခြေအနေကကျွန်တော်ကြည့်မယ်ဆိုရင်ဖြစ်စဉ်တွေကလည်းနည်းနည်းလေးဆက်တယ်ဆိုတော့ဒီအခြေအနေကပြန်ပြီးတော့ဥမော်လာတဲ့အခြေအနေမျိုးလို့ပြောနိုင်တယ်တုံ့တက်နိုင်လားကိုအောင်မင်
းဟုတ်ကဲ့ဟိုကျွန်တော်ထင်တာတော့တော်တော်စိုးရိမ်ပေါ်ရအခြေအနေရှိတယ်ထင်ပါတယ်။ဥမာသမ္မတဦးသိန်းစိန်တက်ခါကားပေါ့ဗျာသူကပြောဘူးရယ်ကျွန်တော်တို့ဒီနိုင်ငံရေးဒီကိစ္စတွေဆိုလို့ရှိရင်သဘောဝိုင်းမှာရှင်းရမယ်တခံပြန်ပြီးတော့ကိုတိုက်ခိုက်ကြပြီးတော့ဒီလိုအကြမ်းဖက်တဲ့အခြေအနေပြန်မသွားဘူးဆိုတဲ့အမျိုးပေါ့ဆိုတော့နောက်တစ်ခါဒေါအောင်ဆန်းစုကြည်လည်းအလားတူသဘောမျိုးပြောမှုတွေလို့ထင်ပါတယ်ဆိုတော့အခုအနေထားမှာကျွန်တော်တို့ငင်းငင်းရေးဆွေးနွေးပွဲတွေလည်းလုပ်နေတယ်စကားလည်းပြောနေကြရင်လည်းတစ်ခါကအခုတို့အကြမ်းဖက်မှုတွေပြန်ဖြစ်လာတဲ့အခါကျတော့ဒါကဘယ်လမ်းကြောင်းဘက်ကိုဦးတည်သွားတာလဲဒါမှမဟုတ်ကျွန်တော်တို့ရဲ့ငင်းငင်းရေးလုပ်ငန်းတွေကရော အားကိုးလို့ရပါအောင်မလားပေါ့နော်ဆိုတာမျိုးစိုးရိမ်ကြရရရှိရတယ်မှာ
ဟုတ်ကဲ့ကိုအမြင်ကျေးဇူးပါဆိုတော့ကျွန်တော်ဒီနိုင်ငံရေးရွေးချယ်တစ်ခုနဲ့ဒီအကြမ်းဖက်မှုကြီးကျူးလွန်နေဆိုတဲ့နေရာမှာဟိုအကြမ်းဖက်နိုင်တဲ့လက်နက်ရှိမှလည်းဖြစ်မှာဆိုတော့ရေဝီရအနေနဲ့ဟိုလက်နက်ရှိတဲ့လူပုဂ္ဂိုလ်ဖွဲ့စည်းရဟိုလောက်တာလို့ယူဆလို့ရမယ်ဖြစ်ပါတယ်ဆိုတော့ဆရာဦးရထွန်းအခုတွေ့နေရတဲ့နိုင်ငံရေးအကြမ်းဖက်မှုကြီးဟာဟိုတုံးတက်ကြည့်မယ်ဆိုရင်ဘယ်လိုလူတွေရဲ့လက်ချက်ဖြစ်မယ်လို့တွက်လို့ရမယ်ဆရာ
အဲခုတလောဖြစ်တဲ့ကြံဖက်မှုတွေကတော့ခုနပြောသလိုပါပဲလက်နဲ့ရှိတဲ့အဖွဲ့အစည်းတွေပေါ့နော်အထူးသဖြင့်တော့ NCA လက်မှတ်မထိုးထားသေးတဲ့အဖွဲ့အစည်းတွေကလုပ်တယ်လို့ပဲကျွန်တော်ကတော့သုံးသပ်ပါတယ် NCA စာချုပ်ထိုးလိုက်ပြီဆိုရင်တော့ဒီဟာတွေကလုပ်လို့လည်းမရတော့ဘူးဖက်ကြီးကောက်လို့လည်းမရတော့ဘူးအဲ့လိုဥပဒေချိုးဖောက်တဲ့ကိစ္စတွေလည်းလုပ်လို့မရတော့ဘူးပေါ့နော်အဲ့တော့ဟိုဒါတွေကဟိုကောင်ဆန်းစုကြည်ပြောသလိုပဲကျွန်တော်တို့ရဲ့ငြိမ်းချမ်းရေးဖြစ်စဉ်အဲငြိမ်းချမ်းရေးဒီဆောက်ဖို့ကြိုးပမ်းနေကြတာဟိုအထူးခိုက်ဖြစ်နေတယ်ဆိုတာဟိုလိုဟိုတက်တယ်ပြနေတာပေါ့လေအဲကျွန်တော်တော့အဲ့လိုပဲသုံးသပ်ပါတယ
်ဟုတ်ကဲ့ဆရာဦးရထွန်းကျေးဇူးပါဆိုတော့ကိုအောင်သူညင်းရဲ့သဘောထားကိုခင်ဗျာအခုဟိုရေဝီရဟိုသုံးသက်ချက်တွေအရာဆိုလို့ရှိရင်တော့အချက်ဖက်မှုတွေကျူးလွန်နေဆိုတော့လက်နက်ရှိမှလည်းဖြစ်တာဆိုတော့လက်နက်ရှိရဲ့အဖွဲ့အစည်းတွေဆိုပြီးတော့ရေဝီရကောက်ချက်ဆွဲနိုင်မိမယ်ကျွန်တော်မြန်မာနိုင်ငံမှာဒီနိုင်ငံရေးအကူနောက်ခံနေရလဲအမျိုးမျိုးပုံစံမျိုးမျိုးနဲ့ရှိနေတော့ဒါကဒီအချက်ဖက်ဖွဲ့ဖွဲ့မှုရေကျွလနာလက်နက်ကင်ဖွဲ့စည်းရေတသက်ပဲလားတခြားဟိုဖွဲ့စည်းရေတခြားနောက်ကန်အကြောင်းရင်းတွေရောဘာတွေများရှိမယ်လို့သုံးသပ်လို့ရမယ်ကိုယ်သူငယ
်ဟုတ်ကဲ့ဟိုအခုလိုဖောက်ခွဲတာတွေကရတော့ပြောမယ်ဆိုရင်ဒီဖောက်ခွဲတဲ့ဤပညာတို့ရန်ပစ္စည်းတို့နောက်တစ်ခါလိုအပ်တဲ့ဟိုလက်နက်ရှိမှာပဲဖြစ်နိုင်တဲ့အနေအထားပေါ့နော်နောက်တစ်ခါကျတော့ဆရာဥက္ကိုညီလုတ်ချံခါတဲ့အနေအထားမျိုးပြောမယ်ဆိုလို့ရှိရင်လည်းဒါလက်နက်ကိုရယူနိုင်တဲ့အင်အားစုတစ်ခုခုကကိုလောက်ကျလို့တော့ဒါကျွန်တော်တို့သုံးသပ်နိုင်တာပေါ့နော်ဒါပေမဲ့အနေထားကြီးကတော့အခုဖြစ်နေတဲ့အနေထားကြီးရတာတော့ဒီရွက်ချက်ချင်းမတူဘူးလို့ကျွန်တော်ထင်ပါတယ်အထူးသဖြင့်ဒီ NLD အစိုးရတက်ပြီးတဲ့အခါကျတော့မှကျွန်တော်တို့တရား၅မိုင်စခန်းမှာပြီးခဲ့တဲ့ကာလတွေမှာတိုက်ပွဲတွေဖြစ်ခဲ့ဥပါတယ်နောက်တစ်ခါအခုကိစ္စမျိုးတွေမှာလည်းဒီတန်းတွေဘုံပွဲတဲ့ကိစ္စတွေဖြစ်တော့ဒါရီကကျွန်တော်ထင်တယ်နည်းနည်းလေးပူကျပြတဲ့ဒီရွက်ချက်ပေါ့ခုနကရှားဦးဦးရထွန်းလည်းပြောပါတယ်ungovernability လို့ခေါ်ရဲအစိုးရကသူ့ရဲ့ဩဇာတက်ရောက်ခြင်းမရှိဘူးထိ ंछ ုံနိုင်ခြင်းမရှိဘူးဆိုတော့ဟာသဘောပြဖို့ပုံများတယ်လို့ထင်ပါတယ်ဒီစစ်ကြွေမှာရခိုင်မှာဖြစ်တဲ့ကိစ္စတွေကတော့ကျွန်တော်ထင်တာကဟိုပြီးခဲ့တဲ့ဘဝဖြစ်သွားတဲ့ဒီမြောက်ဦးကိစ္စတွေနဲ့လည်းပတ်သက်ကောင်းပတ်သက်နေတယ်လို့ကျွန်တော်ထင်ပါတယ်ဒါပေမဲ့အပြစ်ကြတော့ပြောလို့မသိနိုင်ပါဘူးခင်ဗျာ
โอเคขอบคุณจิซูอ่ะสรุปเราที่ซุนนี่บัวตัวก็ปาวินหมดสะตั่วท่าได้ปกโกเลยไลน์มาชินนี่บาร์เนี่ยเราอิญซงก็တော့မြန်မာနိုင်ငံဒီကိုဆိုးတွေပါကိုဆိုးတွေရဲ့သဘောထားလူရင်းတူရှင်ซุนนี่လို့ရပါတယ်ခင်ဗျာ
โอเคအခုဒီငွေငွေအကျန့်တူနေတာတက်ပြီးတော့ကျွန်တော်ရွှေရာလေးကိုပြောရမယ်ဆိုလို့ရှိရင်အခုဘုံကျဲတဲ့ကိစ္စမှာမဟုတ်ပါဘူးကျွန်တော်ဒီမိုကရေစီခုကာလမှာပြည်ပကတ်တွေပေါ့လူစုဝေးနေဖြစ်တဲ့ပြည်ပကတ်တွေဒီလိုရှိရင်ดาวนี้เนี่ยไอ้ชาเลยดาวนี้เนี่ยจะทําอยู่ป่ะไอ้ปุ๊กๆเดียวซื้อได้แล้วเลยเปล่าอินเทอร์เน็ตเนี่ยอธิบดีเนี่ยไอ้ไอ้นี่ล่ะมีคนนี้ล่ะปุ๊กๆนี่ปุ๊กๆเดียวกูไหนๆเนี่ยจะจะไปปุ๊กๆเดียวกูมีคนมาจะตัดอะไรกันเนี่ยจะทําอยู่ป่ะอะคือชื่อมาบงกวดอะไรคือป่ะแล้วชื่อมาบงกวดอะไรคือป่ะเนาะคือดาวนี้เนาะกูเล่าอุมาไม่จากิน5บ้างอ่ะขึ้นตัวได้เกษาเลยเนาะเอ้ามาเลยอ่ะปีนี้อสูยอ่ะก็โหรู้บ่ท่องท่องพี่แล้วรู้สึกรู้เว้ยလူစုခွဲဖို့အမိန့်ပေးတာညွှန်ကြားတာကိုကျက်တဲ့ဖြစ်တာခုနှစ်ယောက်ပြီးသွားတယ်ဒါလည်းအကြမ်းဖက်နေသွားတယ်ဆိုတော့ဒီကိစ္စတွေဘာကြောင့်ဖြစ်လာကြလဲဆိုတဲ့ဒီစာပြေးကြည့်ပါခုကသမ္မတဦးသိန်းစေအစိုးရသူတို့ဟိုရွေးကောက်ပေါ်2015ရွေးကောက်ပေါ်ကျင်းပကံဒီမှာပြောပါလေသမ္မတဦးသိန်းစေကသူတို့ပါတီရှုံးနေသွားရင်တတိယနေ့ဖြစ်လာမယ်ဆိုတဲ့ကာလကလက်ကျန်ပြန်ပြီးတော့စဉ်းစားကြရတော့ပါလေဘာလို့ဒီလက်ဥမှာဖြစ်တဲ့ကိစ္စလားဒါတော့ project တစ်ခုလို့ကျွန်တော်ယူဆတယ်အချိန်ယူပြီးတော့ဒီစီစဉ်ပြီးကာလတကယ်တကယ်ဖြစ်ဖြစ်မယ်လို့ကအရှိကနေမိုးပေါ်ကကြာတယ်ပုံပုံကအချိန်ကလှချပြီးတော့အချိန်တိုင်းမိုးပေါ်ကကြာလိုက်အဲ့မှာပြတ်ပြီးခတ်ပြီးပေါ်ရအောင်ဆီရတယ်။ဒါကြောင့်လို့2015ကဟိုမန္တလေးဘက်ကထင်တာလဲကျောင်းသားတစ်ခွေမျိုးလက်ထဲမှာတားဆီးထားတယ်။ဒီနေ့တော့ကတနည်းကျေတော့ကနေပြီးတော့ကျောင်းသားကောင်းဆောင်လုပ်ခဲ့ပြီးကတကယ်ချူကွဲမယ်ချင်တာဖြစ်ပြီးလျှောက်သွားသွားတယ်ပေါ့ဗျာ။ဒါတွေအားလည်းငွေပြတ်ပြီးပါရဲ့ဆိုနေပါလေ။
ဟုတ်ကဲ့ကိုစိုးရေးကျေးဇူးပါကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုဆက်သွယ်ထားတဲ့နောက်တူးလည်းရှိနေပါသေးတယ်ဒီရံပြင်းမျိုးကဥစောလွင်မှာဥစောလွင်ရဲ့သဘောထားလည်းလူရင်းတူရှင်ဆွေးနွေးနေပါလေခင်ဗျာ
ဟုတ်ပြီခင်ဗျာကျွန်တော်ကတော့ဆရာတို့ကတခုလောက်မေးကြည့်ပါလေဘာလဲဆိုတော့မကောင်းရင်ကြောက်ဖို့ဆိုတော့မြန်မာစကားပုံလို့
ုံးဖောက်ခွဲသမျှကာလပတ်လုံးလုံးဖောက်ခွဲသမျှကိုတော်တွင်းနည်းနည်းတိုင်အဖွဲ့အစည်းများကိုလည်းယူဆလို့ရပါလားဒီချိုလက်ဦးအိမ်မှာဘုံဖောက်ခွဲတာတော်တွင်းနည်းနည်းတိုင်ညာလားဆွေးတွင်းမှာဘုံဖောက်ခွဲတာတော်တွင်းနည်းနည်းတိုင်ညာလားဒါမှမဟုတ်ရောင်းမှာဘုံဖောက်ခွဲတာအေးအေးကိုများကျွေးရင်လားဒါကိုကျွန်တော်သိရင်ပါလေမကောင်းညာကိုကျောင်းကိုပို့ဆိုတဲ့ဘူဟာရကိုဆရာဦးရထွန်းပြောတော့ကြည့်နေပါလေအစိုးရအဖွဲ့အစည်းတွေမှာလုံးပိုင်ခွင့်ရှိတယ်လို့တော်တွင်းနည်းနည်းတိုင်အဖွဲ့အစည်းတွေတော့တဲမှာလုံးပိုင်ခွင့်ရှိတယ်ကျန်တဲ့မကောင်းတဲ့ကိုတိုးတိုးနဲ့နဲ့ကြအဖွဲ့အစည်းကိုများပုံချနိုင်လို့ဆိုလို့ရှိရင်ဆရာဦးရထွန်းတို့တွားနေတဲ့ဒီမိုကရေစီဆိုတာပါကိုပြောတာလေနောက်တစ်မျိုးကဒီမိုကရေစီနာကအစိုးရလက်နဲ့ကြအဖွဲ့အစည်းအစိုးရတို့ထဲမှာလက်နဲ့ကိုယူပိုင်ခွင့်မရှိဘူးလားမရဘူးလားဆရာဦးအောင်ကြီးကပြောတာကလက်နဲ့ဆိုတာလက်နဲ့ရှိမှဖြစ်တယ်လက်နဲ့ဆိုတာငွေရှိရင်ဖြစ်တယ်မင်းယူရှိရင်
โอ้เนเน่ลงเลยครับมีเยอะเสียว่าชื่อนี้เล่นเลย
อ่ะมันไม่อยากล่ะ
โอเคสรุปเราตู้ซ้อลงเนี่ยโอเคอู้ซ้อลงเนี่ยยูเอชโอเมโกก็เราน้าเหล่าเราก็ที่ต้านตะเล่นแน่ไก่ภพซีจีเวตะตะเดียตาวันชื่อเลยโหสู่ไหนล่ะสรุปเราอธิกะเมจินเลยเราน้าเลยบาเลยสรุปเสียอู้เยทุนไอ้เมโกก็ผีไปบ่าวครับ
เนี่ยกูก็เอาไอ้หลูบ่เลยโหคุณน่ะเสี่ยวเปล่าสรุปบ่ဒီကိစ္စတွေရဲ့နောက်ကွယ်မှာလက်မဲကြီးတွေရှိတယ်ဆိုပြီးတော့ဟိုသေးတာတကူကတော့ငွေကြေးထောက်ပံ့ပြီးတော့ဟိုခိုင်းတဲ့အားတွေတော့ရှိတယ်သို့တော့အဲ့ဒီခိုင်းတဲ့အားတွေကအာဒီမြို့ပေါ်မှာဆိုရင်ဟိုသူတို့ထင်တယ်လို့ပေါ့နောက်တချို့ဟိုဟိုထင်မြင်ယူဆတယ်လို့တတ်မတော်ပါတယ်ဆိုတဲ့ဟာမျိုးကတော့အခုချိန်ကြီးဟိုလက်ထုတ်လက်ကင်တက်တယ်မပြနိုင်သေးဘူးပေါ့ဗျာအဲ့တော့ဒီဘုံပေါက်ခွဲတဲ့ကိစ္စတွေကတော့ဟိုဟိုအရင်ကကိစ္စတွေတော့ကျွန်တော်တို့မပြောနိုင်ဘူးဒါပေမဲ့အခုနောက်ပိုင်း NLD အစိုးရလက်ထက်မှာအခုဖြစ်လာတဲ့ဟာတွေကတော့ဟိုဒီမြို့ပေါ်ကเนาะဟိုကျွန်တော်တို့ NCA ထိုးပြီးသားအဲလက်နက်ကင်အဖွဲ့တွေနဲ့တက်မတော်ကတော့လုံးဝအကြောင်းမရှိဘူးလို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့
သူတို့ဟိုဖြစ်သွားတဲ့ကိစ္စတွေမှာလည်းအော်နောက်တွေကအကြောင်းတွေရှိပါတယ်เนาะအဲ့ဒါအကြောင်းမလို့ဟိုဒါတွေကတော့ခွဲပြီးတော့ပြောရတယ်ဒီကောင်းတာပေါ့ဗျာเนา
ะဟုတ်ကဲ့ကျေးဇူးပ
ါဦးလည်းဒါဟုတ်ကဲ့
ဟိုသူကြီးသဘောထားအောင်ခင်ဗျာကိုကတချို့ကဒီငငယ်အချမ်းဖက်မှုတွေပေါ့လေဟိုဖြစ်ရတဲ့အကြောင်းတွေထဲမှာဒီနောက်ကျောင်းပြန်လှည့်ရင်းတဲ့သူတွေဒီလက်မဲကြီးတွေဒီ NLU ဟိုငငယ်ကြီးကတိုက်ခိုက်လို့ချင်တဲ့လူတွေလက်ချက်တွေလည်းမကင်းဘူးဆိုရဲအမြင်မျိုးတွေလည်းရှိပါတယ်ဆိုတော့ဒီတိုင်းသားလက်နက်ကဟိုလက်နက်ရှိမှဖြစ်တဲ့ဆိုရင်ဒါတွေတိုင်းသားလက်နက်ကဖွဲ့ရည်ကြီးတက်တက်โอเคเล็จจองจองตะตะไม่ขึ้นไหนอยู่ဆိုရအမြင်နေလဲရှိနေပါတယ်ဆိုတော့ကိုအောင်သူကြီးသဘောထားအောင်ခင
်ဗျဟုတ်ကဲ့ဟိုဒီလိုပဲဟိုအရင်တော့တော့ဒီတိုင်းသားလက်နက်ကိုင်ဖွဲ့ဒီမှာသူတို့နိုင်ငံရေးလမ်းစဉ်တွေရှိပါတယ်ဒါရည်ရွယ်ချက်ကြောင့်ဟိုဒီလက်နက်ကိုင်တော်လာရေးဆင်နွှဲနေရတယ်ဆိုတော့ရည်ရွယ်ချက်မျိုးတွေရှိတတ်ပါတယ်ဆိုတော့ဒါပေမဲ့အခုဖြစ်တဲ့ပုံစံမျိုးတွေမှာကြတော့ဒါကျွန်တော်တို့ဟိုအရင်ဒီတော်ရင်လက်နက်ကိုင်ပုံစံမှုမျိုးနဲ့လည်းမတူပါဘူးဖြစ်တာကဘာနဲ့သွားတူလဲဆိုတော့တစ်ဖက်ကသောတာကိုပြကျင်တာလည်းဖြစ်တယ်နောက်တစ်ဖက်ကကြတော့ကျွန်တော်တို့ဒီဘက်ဖြစ်မှာမီဒီယာတွေကဖြစ်စားလာတော့ဒီလိုထိခိုက်ပောက်ကွဲမှုများလေလေလူထိခိုက်မှုများလေလေဒီသတင်းမီဒီယာရဲ့ attention ပေါ့ဗျာအာရုံစိုက်မှုပိုရတဲ့အခါမျိုးကြတော့တစ်ခါတလေကြတော့ဒီလိုယူရချက်မျိုးနဲ့လည်းဖြစ်နိုင်ပါတယ်နောက်တစ်ခုကတော့အရှုံးဆုံးချိန်ကတော့ကျွန်တော်တို့တိုင်းပြည်မှာလက်နက်ကိုင်ဖွဲ့တွေကများလွန်ပြီးတော့လက်နက်ကလည်းများနေတော့ကျွန်တော်ဒါကပဒုပဒုဆက်ချက်ဆိုတာမျိုးတော့တော်တော်ပြောရခက်တဲ့အနေအထားမျိုးတော့ဖြစ်သွားပါတယ်
ဟုတ်ကဲ့ကိုသူညင်းကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဆက်သွယ်ထားတဲ့ဟိုတော်တာရှင်တချို့လည်းလေးလိုက်မှရှိနေပါသေးတယ်ဆိုတော့တို့လည်းအလှည့်ချင်းပေးချင်ပါသေးတယ်အရင်ဆုံးကတော့ဒီမလေးရှားကကိုနေဦးလင်းဖြစ်ပါတယ်ကိုနေဦးလင်းသဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျကျွန
်တော်တို့တိုင်းပြည်လွတ်လပ်ရေးရပြီးတဲ့ကိုက institution developing က ready မဖြစ်သေးတဲ့ခါမှာလူကြီးရဲ့လက်ထက်မှာလက်နဲ့ရှိနေအဲ့ဒီလက်နဲ့ရှိနေတဲ့အတွက်တို့ရဲ့နိုင်ငံရေးညီမှန်းချက်ကလည်းအမျိုးမျိုးရှိတဲ့ခါမှာသူတို့ကလက်နက်ကိုအားကိုပြီးတော့ practice လုပ်တဲ့အလေးအကျင့်ကရှိနေတဲ့အခါကျတော့ညီမန်းချက်တွေကိုလက်မှန်ဟောပေါ့နော်လက်နက်နဲ့ဟောပေါ့နော်ဟိုဟောချုပ်ကင်ပြီးတော့တောင်းဆိုတတ်တဲ့အလေးအကျင့်တစ်ခုရှိတယ်ပေါ့နော်အဲ့ဒီအလေးအကျင့်ကဒီနေ့တည်းမပြောင်းသေးတဲ့သဘောဖြစ်တာပေါ့နော်
ဟုတ်ကဲ့ကိုနေဦးလင်းကျေးဇူးပါဆိုတော့ကျွန်တော်ဒီအမေရိကန်ပြည်တော်စုကကိုလမောင်လည်းဆွေးနွေးဖို့လေးလိုင်းမှာရှိနေပါတယ်ကိုလမောင်သဘောထားလည်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟောကျေးဇူးပါဗျာဟော1989မှာဖို့တကြံကရန်ကုန်ဘူရာကြီး1988-89မှာကိုကိုနိုင်ကတန်လျင်နဲ့မြို့ခံမမှုမှာလုပ်ခဲ့တာဒါမြို့ပေါ်မှာလုပ်တာပေါ့ဗျာအခုနောက်ပိုင်းနှစ်30ကြာမှာမြို့ပေါ်မှာပြန်တွေ့လာရတဲ့အဲဒီတက်လာရဲ့အစဒီ2018ဒီ လွယ်ရည်နေ့ညချက်မှာဒီမိုကရေစီဆိုင်ရင်ဆိုင်ရုံးနဲ့ဒီမိုကရေစီဖရပီဆောင်စုဖြစ်ဖို့ဆိုရင်ဒီမိုကရေစီဆိုင်ရင်ဆိုင်ရုံးနဲ့တိုက်ညီတဲ့အခြေခံဥပဒေလိုမယ်ပြည်အားအဲ့ချက်ရဲ့အမှကာချုပ်အရေးချင်းမရှိလို့ကာချုပ်မလွယ်ပေးဘူးဆိုတဲ့အချက်ရဲ့နောက်ပြည်အောင်စုနဲ့မှာပြည်သူလူထုတော်လာနဲ့တိုက်ညီတဲ့ဆန္ဒနဲ့တိုက်ညီတဲ့အခြေခံဥပဒေဆိုတာအသုံးနှုန်းကိုအဲ့ဒီအစိုးရအသုံးနှုန်းလာတဲ့နောက်ပိုင်းမှာသမေဝအောင်စားထားတော့ဘာလို့များတော့အခုနေပေါ့ဗျာဟိုကုလဆွေတို့ဟိုမှာတမတော်ထောက်ခံပွဲတို့ဘာလို့ဖြစ်လာတဲ့အတွက်ကြောင့်ကျွန်တော်ကဒီပြဿနာတွေကိုဟိုဥယျာထုံးတို့ကွာပြီးနေတော့တော့ရန်ကုန်မှာလှုပ်ရှားနေတဲ့လူတွေဆိုတော့ဟိုပြောတဲ့မှာပြောလို့ရပါပေါ့ဗျာကျွန်တော်ကတော့ဒီဘက်မှာရှိတဲ့လူဖြစ်တဲ့ကြောင့်ရုပ်သာ2008ကိုကာကွယ်ခြင်းနဲ့အုပ်စုတွေရဲ့လက်ချက်လို့ပဲကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ကုလမော်ကြီးကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပေးပို့ထားတဲ့ဒီဟို Facebook ကနေမှတ်ချက်ပေးထားတဲ့ချူလည်းရှိပါတယ်။ကိုညံဝင်းအောင်ကျေးဇူးပြုပြီးဖတ်ပြပေးပါမယ်
။ဟုတ်ကဲ့ပါခင်ဗျ။အီချောပြောတာကတော့ပြည်သူ NLD အစိုးရစစ်တပ်တိုင်းသာလက်နက်ကင်အဖွဲ့တွေအားလုံးညီညွတ်ဖို့လိုပါတယ်။အတွင်းကစီလုံးမှအပြင်ကအကြမ်းဖက်အဖွဲ့တွေမကတ်နိုင်မှာပါ။အတွင်းမှာအချင်းချင်းတိုက်နေမှာတော့အပြင်ကဟာတွေလာပြီးစော်ကားမော်ကားလှုပ်ကြတာနဲတော်နေပါသေးတယ်တဲ့။နောက်တူခိုင်မင်းထွန်းညီပုံဆိုသူကတော့ရခိုင်ပြည်သူတွေလုံခြုံမှုဟာမလွယ်ပါဘူး NLD အစိုးရကြောက်လို့ကျွန်တော်ပြောချင်ပါတယ်နောက်တူဖြစ်တဲ့မင်းသူရဆိုတဲ့သောတာရှင်ကတော့ပြည်သူတွေတည်နေရတာဘယ်သူကြောက်လဲလုံခြုံမှုကိုဘယ်သူတောင်းဝန်ခံမလဲပြက်ပြက်သားသားကွဲကွဲပြက်ပြက်ပြောကြပါအစိုးရလားစစ်တပ်လားတဲ့
ဟုတ်ကဲ့ကိုညံဝင်းအောင်ဖတ်ပြပေးတာကျေးဇူးပါဆိုတော့ဒီ Facebook match တွေမှာဒီလုံခြုံရေးပိုင်းမှာအစိုးရပေါ်အားများတဲ့သဘောထားတချို့လည်းတွေ့ရပါတယ်ဒါမှလည်းဒီလုံခြုံရေးကိစ္စတွေမှာစစ်တပ်ကလည်းအဓိကကြိုက်တွင်နေရဥမာဒီကာကွယ်ရေးတို့ပြည်ရေးတို့ကစစ်တပ်လက်အောက်ခံပဲဖြစ်နေတယ်ဒါကြောင့် NLD အစိုးရအနေနဲ့စိတ်သွားတိုင်းကိုမပါအခြေအနေမျိုးမှာရှိနေတယ်ဆိုတော့သဘောထားမျိုးတွေလည်းရှိနေကြပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ဆရာဦးရထွန်းအစိုးရအနေနဲ့တကယ်ပဲလောကကံရခက်တဲ့အခြေအနေမျိုးမှာရှိနေသလားလုံခြုံရေးနဲ့ပတ်သက်လို့ဒါမှမလွတ်တက်မကင်တဲ့ဖြစ်နေတဲ့အခြေအနေမျိုးလားဆရာ
တစ်ခုလုံးပေါ့လေဟိုပထမတစ်ခုဟိုNLD ဆိုရအနေနဲ့ကအမျိုးသားရင်ကြားစီဆိုတဲ့ဘူဟာရအောက်မှာသူတို့တချို့ဒီပိုင်ပိုင်နိုင်နိုင်ထောင်ရက်မယ်ပိုင်ပိုင်နိုင်နိုင်ဒီတာဝန်ခံဝန်ကြီးဌာနတာဝန်ခံပုဂ္ဂိုလ်တွေကိုဒီဟိုခိုက်တည်မယ်ဆိုလို့ရှိရင်အမျိုးသားရင်ကြားစီကိုမြန်မာထိခိုက်သွားမလားဆိုတဲ့အစိတ်ပေါ့နော်အဲ့ဒီဘောရာမျိုးရှိတာလဲဖြစ်နိုင်ပါတယ်နောက်တစ်ချက်ကကြတော့ပွဲစည်းပုံအခြေခံဥပဒေမှာဒီတာဂွေဝင်ကြီးအစရေးရဝင်ကြီးနဲ့အဲကျွန်တော်ပြည်ထရေးဝင်ကြီးတုံးနေရကိုတက်မတော့ကာဝေးဦးကြီးတို့ကဒီသေးတဲ့ပုဂ္ဂိုလ်တွေကိုပဲတမရကခန့်အားရတာဖြစ်တဲ့အတွက်ကြောင့်မလို့เนาะဒီဥစ္စာအဲတို့ဟိုပိုင်ပိုင်နိုင်နိုင်တို့ခိုင်းလို့မရဘူးဆိုတော့အဲဒီဟိုပါเนาะအယူဆမှားပေါ့အဲ့ဒါကပွဲကုန်ခြေကဥပဒေဒေတာဖတ်ကြည့်လို့ရှိရင်ဟုတ်သူတို့ကိုတက်မတော့ကာကွယ်ရေးဦးကြီးချုပ်ကဒီလိုတော့တင့်တော်တယ်ဆိုပြီးတော့နာမည်ပြင်ပေးလိုက်တာလားဖြစ်ပါတယ်တကယ်ကသမရကနေပြီးတော့ဒီသူ့အစိုးရဖွဲ့ရဲ့ရောက်လာတဲ့ဒီဝင်ကြီး၃ပါးကိုတခြားဝင်ကြီးတွေလိုပဲပိုင်ပိုင်နိုင်နိုင်တာဝန်ပေးနိုင်ပါတယ်တာဝန်တွေကိုစစ်စစ်နိုင်ပါတယ်เนาะတကယ်လို့တာဝန်မချေဘူးဆိုရင်ဒီချေချေမြင့်မြင့်ထောက်ပြပြီးတဲ့အခါကျတော့လူလဲခိုင်းလို့ရပါတယ်အဲ့တော့ဟိုနှစ်ခုလုံးပေါ့ခုနတစ်ဖက်ကလည်းအဲယူတိုင်းကြားစီကိုထိခိုက်မလားဆိုရဆိုရင်ကျနောက်တစ်ချက်တော့လေပိုင်ပိုင်နိုင်နိုင်မလုံနိုင်တာပေါ့ပိုင်ပိုင်နိုင်နိုင်မလုံနိုင်တဲ့ကိစ္စမှာတော့ဟိုကိုယ်တိုင်ပိုင်ပိုင်နိုင်နိုင်ခန့်နိုင်တဲ့စီးပွားရေးတို့ဘာလို့ကြည့်ရင်ကျွန်တော်တို့ဟိုသိပါတယ်စီးပွားရေးတို့ဘာလို့ဆိုလဲဒီနေ့ဟိုအားရစရာမရှိဘူးပေါ့နော
်အ
ဲဒါကြောင့်မလို့ဟိုဒီဥဒ္ဒါတော့ကျွန်တော်အဲ့လိုပဲမြင်ပါတယ
်ဟုတ်ကဲ့ကိုအောင်သူရေးသဘောတော့ခင်ဗျဒီအစိုးရအနေနဲ့လောကကံရခက်တဲ့အခြေအနေမျိုးရှိနေရလားဟိုမလုံတက်မကင်တဲ့အခြေအနေမျိုးလားဘယ်လိုသုံးသပ်လို့ရမလဲ
ကျွန်တော်မြင်လာတော့ဟိုအခုလက်ရှိငင်းရည်လုပ်ငန်းစဉ်နဲ့ပတ်သက်ရင်ပေါ့ဗျာဟိုနှစ်ဖွဲ့ကတော့လက်မှတ်ထိုးလာတာရှိရဲအစ်စ်ထပ်ပြီးတော့လက်မှတ်ထိုးတာရှိပေမဲ့ကစုံလုံးချီနေမှာတော်တော်လေးအားမရကြတဲ့အနေအထားရှိပါတယ်တော့အဲ့တော့တစ်ဖက်မှာလည်းနောက်တစ်ခါအခုရခိုင်ပြည်နယ်ကိစ္စမှာပြောမယ်ဆိုလို့ရှိရင်တစ်ဖက်ကဟိုရခိုင်ပြည်နယ်ရားထဲမှာရှိနေတဲ့မကျေနပ်မှုကိုကျွန်တော်မြင်လာတော့နိုင်ငံရေးရဟိုကင်ကယ်ပြည့်နယ်လို့ထင်ပါတယ်ဒီလိုအခု rule of law ပေါ့ဗျာဒီဥပဒေအမေကဒီလိုလုတ်တဲ့ကိစ္စမျိုးတွေနဲ့လောက်နဲ့ဟိုမပြေလည်နိုင်ဘူးလို့ကျွန်တော်ချက်ပါတယ်။ဆိုတော့အဲ့တော့တစ်ခါမှကျတော့လေဒီအစိုးရဘက်ကဟိုခုနပြောတဲ့စွမ်းဆောင်မှုကနာပါညာပြောများများကတော့ဒါဟိုလူတွေကဟိုအားမရကြဘူးဆိုတော့အနေအထားမျိုးရှိပါတယ်။ဆိုတ So ero te pa ma aku lo chan phe di ba le phit la yin jano lo na chet nyin ma le so te phet ka lo ngai ngai ya chin tin ne hu shwin le mu hu pyo shwin mu bo da le lu ba le so naw te phet ma ja lo jano nyin la ga lo di tia u bi le mu yi bo da ga lo di pa ga le lu di po thau ku lo a yee yu bo lo la le ya lou ku lo wa ma kai sa lo ma le di lou jong yi kai sa wo le a ma khan bi ya le me lo chin ma le
okay kon nyin chesu ba jano lo di swin ne bo twet ko pe po tha le sa sa saung le shin ni ba de american pi daw su wa maung ta ta na le pe sa ba ku yan nai phat phat bi ba ngne
နိုင်ငံရေးကြမ်းဖက်မှုတွေကစနစ်ဆိုးကိုဖတ်တွယ်ထားတဲ့လူတစုတစ်ဖွဲ့ရဲ့အလွန်ကျွံပြီးနှိတ်ချုပ်ချယ်မှုတွေကိုတွန်းလှန်ရာကအစပြုလာတယ်လို့ပဲယူဆမိပါတယ်။လူမျိုးရေးဘာသာရေးကိုအခြေခံထားကြသူတွေပြည်သူတွေကိုနိုင်ငံရေးမျက်စိဖွင့်ပေးမဲ့ဒီမိုကရေစီစနစ်ကိုစန့်ကျင်သူတွေနဲ့အာဏာရှင်စနစ်ကိုဆွေးနွေးမျိုးဆက်ဖတ်တွယ်ထားလို့တဲ့သူတွေသာဖြစ်ကြပါတယ်။ကျွန်တော်နိုင်ငံမှာဒီလိုဒဏ်ရာတန်ကြပ်တွေနဲ့ရင်ဆိုင်နေရတာဟာနှစ်ပေါင်း60နီးပါးရှိနေပါပြီ။ရဟန်းရှင်လူចောင်းသားအားလုံးပါပဲ။ပါတီအနေနဲ့ကြည့်မယ်ဆိုရင် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဖြစ်ပြီး90ရွေးကောက်ပွဲရလဒ်ကိုအကြမ်းဖက်ခံရတဲ့အပြင်ပါတီခေါင်းဆောင်ပိုင်းတွေကစလို့အောက်ခြေအဖွဲ့ဝင်တွေအထိအကြမ်းဖက်ခံကြရပါတယ်။အခုအစိုးရဖြစ်လာတော့လဲနောက်ကျောင်းပြန်လဲလို့တဲ့လက်မဲကြီးတွေရဲ့လှုပ်ချမ်းမှုတွေပါခံနေကြရပါတယ်။ NLD ဥတွေအကြံပေးပညာရှင်တရားလွတ်တော်ရှေ့နေဥကိုနီလှုပ်ချမ်းတက်ဖြတ်ခံလိုက်ရတဲ့အမှုကနေယခုရှမ်းပြည်နယ်ရုံးမပန်ဘုံခွဲခံရတဲ့အထိပါပဲနိုင်ငံရေးကြမ်းဖက်မှုတွေဘေးကကင်းဝေးအောင်လူမျိုးစုလက်နက်ကင်ခေါင်းဆောင်တွေအနေနဲ့အစိုးရလက်အောက်မှာကာကွယ်ရေးပြည်ထောင်ရေးမရှိဘဲရခိုင်ရေးနဲ့ပတ်သက်ပြီးနိုင်ငံတကာ PR တွေနဲ့ရင်ဆိုင်နေရတဲ့အစိုးရရဲ့ငြိမ်းချမ်းရေးအခင်းကျင်းတွေမှာအပြည့်အဝပူးပေါင်းပါဝင်သင့်တယ်လို့ပြည်ပနိုင်ငံရေးပါတီတွေအနေနဲ့လည်းဆွေးမြေ့နေတဲ့ငါနဲ့မတူငါရန်သူဆိုတဲ့အယူအဆတွေကိုစွန့်လွတ်ပြီးတော့ပြည်သူကိုမျက်နှာမူကြပါလို့ဆွေးနွေးလိုက်ရပါတယ်ဗျာ
ဟုတ်ကဲ့ဒီမောင်တသနာရဲ့ပေးစာကတော့စစောကပြောသလိုပဲဒီနိုင်ငံရေးကျန်းဖက်မှုတွေကနောက်ကျောင်းပြန်လဲကျင်တဲ့သူတွေလက်မဲကြီးရဲ့ဒီ NLD ရဲ့သားစုရပေါ်မှာထုံးနှက်ချက်ဆိုပြီးတော့သူကရေးထားပါတယ်။ဒါကြောင့်လဲတခြားနိုင်ငံရေးအင်အားစုတွေအနေနဲ့ဝင်ဝင်ပံ့ပိုးတင်တယ်ဆိုပြီးတော့လဲသူကယူဆပါတယ်။ဆိုတော့ဒါနဲ့ပတ်သက်လို့ဆရာဦးရဲ့ထွန်းဒါဒီလိုအကြံပေးတိုက်တွန်းချက်ကဒီနိုင်ငံရေးကျန်းဖက်မှုတွေတားဆီးရမှာလက်တွေ့ဖြစ်ရှိနိုင်မယ့်နည်းလမ်းလို့ပြောနိုင်မလားခင်ဗျာ
။လက်တွေ့ရတော့တခြားနိုင်ငံရေးအင်အားစုတွေကဟိုအခုသူတို့ပြောတဲ့ဟိုဘာကြလဲနောက်တွေကလက်မဲကြီးတွေဆိုတော့လူတွေနဲ့ဟိုမိစ္ဆာနေတယ်လို့ဟိုပူပေါင်းနေတယ်လို့ဖြစ်တာပေါ့ဗျာဒါသူတို့သကလုံးအရာပြောတာနော်ဒါကျွန်တော်ကတော့အဲ့လိုမမြင်ပါဘူးဟုတ်ဆိုတော့ဟိုတနေ့ကပဲဟိုနိုင်ငံရေးပါတီတွေကနေပြီးတော့ဒီဘာလဲတက်မတော်ကိုဟိုကျွန်တော်တို့ဟိုပြေခံလို့ဖြစ်အောင်ဝိုင်းဝန်းပြီးတော့ဟိုမီဒီယာတွေတပမီဒီယာတွေကပုံဖော်ပြီးတော့ခုနကမှကမှဟိုဂျောင်ပိတ်ညောင်လုပ်နေတဲ့ဥစ္စာကိုအစိုးရကကာဝယ်ဖို့ဆိုပြီးတော့နိုင်ငံပါတီတွေကတောင်းဆိုတာတွေ့လိုက်တယ်လေအဲဆိုတော့ဟိုဒီယာကဟိုခုနပြောတဲ့အတိုင်းဆိုလို့ရှင်ဟိုဟိုသူပြောတဲ့ဟိုအနေထားနဲ့ကြောင်းညံဖြစ်နေတာပေါ့လေ
ဟုတ်တယ်
အဲ့တော့အမြင်ယူဆတွေကတော့အမျိုးမျိုးပေါ့ဗျာအဲ့တော့ဟိုဒီဒီလက်ရှိအစိုးရနဲ့နိုင်ငံရေးပါတီတွေနဲ့စီလုံးညီညွတ်ဖို့အဲဟွာဖြစ်ဖို့ဒီကဘာမှာကျွန်တော်တို့နိုင်ငံကိုဟလာအန်ဒီပြူလာနိုင်တဲ့ကိစ္စတွေဝိုင်းဝန်းပြီးတော့ဟိုညီညွတ်နဲ့ရင်ဆိုင်ဖို့ဆိုရင်တော့အမှန်ကတော့ဟိုဥဆောင်စီယောကမှာတော့ဟို NLD ပါတီကဟိုဥဆောင်ပြီးတော့စီယောနှုတ်ကျော်တင်တာပေါ့လေအဲလိုအနေထားမျိုးကမတွေ့ရသေးဘူးပေါ့နော်အဲ့တော့ဟိုကုနာပြောတဲ့စိတ်ဓာတ်ကလေးတော့ကောင်းပါတယ်အဲ့ဒါနဲ့လက်တွေ့မှာအဲ့လိုဖြစ်မလာဘူးဖြစ်တယ်။ဟု
တ်သူပြောမဲ့ဆိုတော့ပူပေါင်းပါဝင်မှုဆိုပူပေါင်းပါဝင်တဲ့အခင်းချင်းလည်းရှိဖို့လိုတယ်ဆိုတော့သဘောပေါက်စရာ
။အဟုတ်ပါတယ်ဟုတ်ပါတယ်ရဟုတ်ပါတယ်အဲ့လိုဖြစ်ပါတယ်
ဟုတ်ကဲ့ကိုအောင်သူရဲ့သဘောထားကိုခင်ဗျာကျွန်တော်တို့ဟိုတချို့ကတော့ပြောတာဒီလိုပေါ့လေဟိုမတိမငင်းအခြေအနေတွေအားလုံးဟိုတားဆီးနိုင်မှုဟန်တားနိုင်မှုပြည်ရင်းငင်းငင်းကိုဥတီဖို့ဆိုလို့ရှိရင်ကျွန်တဲ့နိုင်ငံရေးအင်အားစုတွေက NLD ကိုဝိုင်းပြီးပံ့ပိုးရပ်တည်ရမယ်ဆိုတော့ဟိုတိုက်တွန်းချက်မျိုးဆက်စပ်ဟိုတော်တော်ရှင်ရဲ့ပေးစာမှာပါပါတယ်ဆိုတော့ဒါကတကယ်လက်တွေ့ကျတဲ့နည်းလမ်းဖြစ်မလားတကယ်လက်ဖြစ်ရှင်းမှုဒီလိုနိုင်ငံရေးချမ်းဖက်မှုတွေတားဆီးနိုင်မှုဆိုရင်ကျွန်တော်လက်တွေ့ရကြလုံးတင်တာဘယ်လိုနည်းလမ်းနဲ့ရှိမလဲကိုအောင်သူ
ဟုတ်ကဲ့ဟိုကျွန်တော်မြင်တာတော့ဒီနိုင်ငံရေးပါတီကျန်တဲ့အင်အားစုတွေက NLD ကိုကန္တာကောစားလုပ်နေကြတယ်လို့ကျွန်တော်မထင်ပါဘူး။ဆိုတော့ဒီကျွန်တော်တို့လက်ရှိအခြေအနေကိုကြည့်ရင်ကျွန်တော်မြင်လာတော့နှစ်ပိုင်းခွဲနေတဲ့နော်ပေါ့။ဆိုတော့ဒီပိုင်းကတော့ကျွန်တော်တို့ရည်ရွယ်အပြင်ပြင်နေတဲ့ပြည်မလို့ဟာမျိုးရှိနေ။နောက်တစ်ခါကျတော့အခုချိန်တိုင်းပြဿနာတွေတိုက်ပွဲတွေရှိတဲ့ပြည်နယ်တွေမျိုးရှိပါလိမ့်မယ်။ဆိုတော့အဲ့လိုဟာမျိုးခွဲနေပြီးတော့ဟိုတချို့ကိစ္စတွေကိုကန်ကြွယ်ဖို့လုံမယ်လို့ထင်ပါတယ်။ဆို
တော့
နောက်တစ်ခါကျတော့ဒီအခုလို့ကျွန်တော်တို့မှဒီမလုံးကြုံမှုပေါ်ရာဦးသတင်းတစ်ခုပြပါတယ်ဆိုတော့ဒီမျိုးတော်ကြီးကမှမလုံးကြုံဆုံးမျိုးတော်ကြီးကမှ ကျွန်တော်တို့ရန်ကုန်ကဟိုနောက်ဆုံးမှဒုတိယလိုက်နေတယ်ဆိုတဲ့ဟာမျိုးပေါ့နော်ဆိုတော့ဒီကိစ္စတွေကခုနပြောတဲ့ဒီနိုင်ငံရေးပါတီတွေပြောကလည်းမပါပါဘူးဆိုတော့ပြန်တဲ့ကျွန်တော်တို့ဒီခုနလိုနိုင်ငံရေးကိစ္စလည်းမဆိုင်ပါဘူးကျွန်တော်တို့ဒီဖြစ်နေတဲ့ဒီ rule of law ပေါ့အခြေအနေကကျင်းနေတဲ့ဟာမျိုးတွေဆိုတော့ဒါကြီးကတော့ဒီပြည်မပဲအပိုင်းမှာသိချာထင်းသေးရမယ့်ကိစ္စတွေပါသာသာပဋိပက္ခဖြစ်တဲ့အပိုင်းမှာတော့ကျွန်တော်ရှင်းတယ်ငင်းငယ်ကြီးလုပ်ငန်းရှင်တွေလည်းဆိုင်ကောင်းဆိုင်နေသူမို့ရလေတခြားဟိုမျက်နှာစရာအကြောင်းတွေဓာတ်ကြီးကြားပြီးလို့လုပ်မလဲဆိုတော့ဒီလိုစဉ်းစားတင်တယ်လို့တော့ထင်ပါတယ
်ဟုတ်ကဲ့ပါဝင်ဆွေးနွေးပြီးတဲ့ဥအောင်သူငယ်ဦးရဲထွန်းကိုရင်ပါဝင်ဆွေးနွေးရတဲ့သူတွေစာရေးသားပေးဖို့သူတွေနဲ့သောတာရှင်တွေအားလုံးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကောင်းလွင်စီစဉ်ထုတ်လွှင့်ပေးခဲ့တဲ့စနေနေ့ညတိုင်းရလေးလိုင်းဆွေးနွေးကအစီအစဉ်ကိုပြန်ပြီးနှာခင်ခဲ့ကြရတာပါရှင်။ VOA American တန်ကနေ2018ခုနှစ်မတ်လ4ရက်တနင်္ဂနွေနေ့မနက်ခင်းအခုလက်ရှိထုတ်လွှင့်ပေးနေတဲ့တနအိစာအစီအစဉ်အစအဆုံးကိုမနက်7နာရီကနေ9နာရီထိလိုင်းဒိုမီတာ20 kHz 15113ည၊လိုင်းဒိုမီတာ25 kHz 11823ည၊လိုင်းဒိုမီတာ32 kHz 9335တို့ကနေနှာစင်နိုင်တယ်လို့ VOA Internet စာမျက်နှာbamis.voanews.com ကနေဖြစ်စေ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေဖြစ်စေလည်းနှာစင်နိုင်ကြပါတယ်။တနင်္ဂနွေနေ့ညပိုင်းမှာတော့မြန်မာဒီမိုကရေစီရေဆွေးနွေးခန်းမြန်မာပြည်ကပေးစာဥစည်းသူအောင်မြင်ရဲ့ပြည်တွင်သတင်းတုံ့တက်ချက်နဲ့ကဘာတလွှားထူးခြားစံပြသတင်းများဆိုတဲ့သတင်းပတ်စင်ကဏ္ဍတွေနှာစင်နိုင်ကြပါတယ်ရှင်။အခုပြည်ထောင်အမေရိကန်အတန်ရဲ့တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦးမယ်ရှင်
။စီးရီးယားနိုင်ငံတော်မြောက်ဘန်ဂါဒစ်နေမီအဖရင်ကစီးရီးယားဆိုးရွားလူလာတဲ့တပ်ဖွဲ့တွေကိုတူရကီစစ်လေယာဉ်တွေကစနေနေ့မှတိုက်ခိုက်တာကြောင့်လက်နက်ကိုင်36ဦးထဲမှနေတည်ဆုံသွားတယ်လို့စီးရီးယားလူခွင့်ရေးအချင်းကြီးစောင့်ကြည့်လေ့လာရေးဖွဲ့ကပြောပါတယ်။ဒီကြောင်တိုက်ခိုက်မှုဖြစ်တဲ့အကြောင်းစီးရီးယားဒီမိုကရက်တစ်တပ်ဖွဲ့ SDF ကထုတ်ပြန်ချက်တစ်ခုမှအတည်ပြုပြောဆိုထားပေမယ့်တည်ဆုံသူအရေအတွက်ဒါမှမဟုတ်တိုက်ခိုက်တဲ့နေရာကိုတော့ဖော်ပြမထားပါဘူး။အမေရိကန်နဲ့တောင်ကိုရီးယားတို့နောက်လာမှစီးရီးလေ့ကျင့်မှုလုပ်မယ်ဆိုရင်တုံ့ပြန်မယ်လို့မြောက်ကိုရီးယားကစနေနေ့မှသတိပေးလိုက်ပါတယ်။ဒီကိစ္စဟာကိုရီးယားနိုင်ငံသားဆက်ဆံရေးမကြသေးခင်ကပဲပြည်လည်လာတာကိုထိခိုက်စေလိမ့်မယ်လို့လည်းဆိုပါတယ်။တောင်ကိုရီးယားကအင်ရှင်မြေလက်ခံကျင်းပတဲ့ဆောင်းအတီဥလမ်းပြပွဲအကစားပွဲကာလအတွင်းရွှေ့ဆိုင်ထားတဲ့စီးရီးလေ့ကျင့်မှုကိုမလကုံဒါမှမဟုတ်အပီလာဆန်းမှဆောက်လုပ်ဖို့ရှိပြီးဒါဟာကိုရီးယားနိုင်ငံသားပြည်လည်စဆက်ဆံရေးကိုစမ်းသပ်မဲ့ကိစ္စတစ်ခုဖြစ်လာပွဲရှိပါတယ်။အိန္ဒိယနိုင်ငံကအင်ရှင်ဖြစ်လက်ခံပြီးလုပ်မဲ့ရေတပ်စီလေ့ကျင့်မှုတစ်ခုမှာမြန်မာနိုင်ငံလည်းပါဝင်မယ်ကြောင်းအိန္ဒိယရေတပ်ပြောခွင့်ရကပ္တိန်ဒီကေရှာမာကပြောတာကို The Times of India online သတင်းတစ်ပုဒ်မှာဖော်ပြထားပါတယ်။နိုင်ငံ16နိုင်ငံထဲမှနေပါဝင်ပြီးမတ်လ6ရက်နေ့ကနေ10ရက်ကြာကျင်းပမယ်ဒီရေတပ်စီလေ့ကျင့်မှုကိုမီလန်လို့အမည်ပေးထားပါတယ်။ဒေတာတွင်ပူးပေါင်းဆောင်ရွက်မှုကိုတိုးချဲ့ဖို့နဲ့ရေကြီးတဲ့ပင်လယ်ရေလမ်းကြောင်းတွေမှာဥပဒေမဲ့လိုရက်တွေကိုတိုက်ဖြတ်ဖို့ရည်ရွယ်ချက်နဲ့ဒီစီလေ့ကျင့်မှုကိုလုပ်မှာဖြစ်တယ်လို့သတင်းမှာဖော်ပြထားပါတယ်။နှစ်နှစ်ကိုတစ်ချိန်လုပ်တဲ့ဒီမီလန်ရေတပ်စီရေးလေ့ကျင့်မှုကိုအန်ဒမန်နဲ့နီကိုဘာကျွန်းတွေမှာလုပ်ဖို့စီစဉ်ထားပါတယ်။စနေနေ့ကကစားတဲ့အင်္ဂလန်ပရီးမီးယားလိဘောလုံးပွဲပွဲစဉ်မှနဲ့စပိုးရက်လက်တွေကတော့ဘန်လီကအေဗန်နာကို2-2ဆွမ်စီကဝက်ဆမ်ကို4-2စပါကဟက်တာဖီးလ်ကို2-2မရှိဝတ်ဖို့ကဝက်စ်ဘရောမ်ကို2-2မရှိနဲ့လီဗာပူးကနူးကက်ဆယ်ကို2-2ပြတ်နဲ့အနိုင်ရောက်သွားကြပါတယ်။လက်စတာနဲ့ပုံမော့ပွဲမှာတစ်ဖက်တကူစီတည်ကြပြီးဆောက်သတ်တမ်နဲ့စတုတ်စီတီပွဲကတော့ဂိုးမရှိတည်ကြသွားပါပါခင်ဗျာ
။တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးသွားတာပါ။ဒီမနက်အစီအစဉ်ထုတ်လို့ရမှုကမန်အင်ဂျင်နီယာဖြစ်ပြီးတန်ဖက်အင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရာမန်ဖြစ်ပါရဲ့ရှင်။တနင်္ဂနွေနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ19 19 25တို့ကနေတိုက်ရိုက်ဖမ်းယူနှာစင်နိုင်ကြပါတယ်။ဗီဒီယိုကိုနားဆင်ကြကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
This program has come to you from the Voice of America, Washington.